Welcome to the Voice of America in Burmese.
ချစ်သည့် မင်္ဂလာ ပြပြန် နဲ့ ပြည့်စုံ နဲ့ မနက်ခင်း ဖြစ်ကြပါစေ ခင်ဗျာ VOA အမေရိကန်သားရဲ့ 2018 ခုနှစ် ဒီဇင်ဘာလ 14 ရက် တောက်ကြနေ့ မနက်ခင်း အစီအစဉ်တွေကို Washington DC မြို့တော်ကနေ လိုင်းနိုမီတာ 30-40 48 တို့ကနေ ဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါ ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ် ခင်ဗျာ
ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝင်တင်ဆက်သွားမှာပါမင်္ဂလာပါရှင်ကျွန်မကခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုကိုကျော်အောင်နဲ့အတူကြီးညာပေးမှာပါသမရထရမ့်ကသူ့ကိုရေးရှင်ရဲ့ဟောင်းဖြစ်သူမိုက်ကယ်ကိုဟင်ကိုဥပဒေချိုးဖောက်ဖို့အတွက်သူဘယ်တော့မှမညွန်ကြားခဲ့ဘူးလို့ပြောကြားခဲ့ပါတယ်ရောညာမွတ်စလင်တွေကိုမြန်မာစစ်တပ်ကနှိမ်နှင်းခဲ့မှုဟာ လိုက်ပါပြီ။အမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ရေးစစ်ပွဲကနှစ်ဖက်စလုံးအကျိုးမရှိဘူးလို့ပြောပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းရောင်းဝင်
း။ဟုတ်ကဲ့ပါခင်ဗျာ။ရေဂျာရီအပေါ် General Site ကိုလူမျိုးတို့တပ်ဖြတ်မှုအဖြစ်သတ်မှတ်ဖို့ American Outlook တော်ကတခဲနဲ့ဆုံးဖြတ်လိုက်တဲ့ကိစ္စဟာအပေါ်ရန်သဘောမျှသာဖြစ်ပေမဲ့မြန်မာနိုင်ငံပေါ်အနှုတ်လက္ခဏာအကျိုးသက်ရောက်မှုတွေရှိလာနိုင်တယ်လို့ပမောက်ခတူကသုံးသပ်ပါတယ်။
It will make it much more difficult to provide certain kinds of assistance. There'll be humanitarian assistance.
Washington DC မြို့တော်က Georgetown တက္ကသိုလ်ရမြန်မာရေးကျွမ်းကျင်သူဂုဏ်သုဆောင်ပမောက္ခ David Steinberg နဲ့ဆက်သွယ်မေးမြန်းချက်ကိုသတင်းနေပြီးမှနားဆင်ရဖို့ရှိပါတယ်။ဒါအပြင်ဒီတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေအကြားမချေမတင်ဖြစ်နေတဲ့အခြေအနေတရက်ကိုလည်းတင်ပြမှာဖြစ်တယ်လို့ထိုင်းနိုင်ငံဘက်မှာတော့မြန်မာအလို့သမားတွေရင်ဆိုင်နေရတဲ့အခြေအနေတချို့ကိုလည်းပြောပြဖို့ရှိပါတယ်။အဲ့ဒီအစီအစဉ်နဲ့မတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ပြောပြပေးပါအောင်ဗျာ
။ American သမ္မတ Donald Trump ကသူဟာသူ့ရဲ့ကိုယ်ရေးရှင်နေဟောင်း Michael Cohen ကိုဥပဒေချိုးဖောက်ဖို့အတွက်ဘယ်တော့မှမညွှန်ကြားခဲ့ဘူးလို့ဂျက်သတင်းပတင်းနေမှာပြောကြလိုက်ပါတယ်။ Trump နဲ့အရှုပ်ရှင်းရှိတယ်လို့အဆက်ဆွဲခံတဲ့အမျိုးသမီးနှစ်ဦးကို2016သမ္မတရွေးကောက်ပွဲမှာတိုင်ခင်ဘာမှထုတ်မပြောဖို့အတွက်နှုတ်ပိတ်ခပေးရမှာပါဝင်ပတ်သက်မှုအပါဝင်ပြစ်မှုတွေအတွက် Cohen ကိုတရားရုံးကထောင်ဒဏ်3နှစ်ချမှတ်ခဲ့ပြီးနောက်တနေ့မှာသမ္မတကကုလိုပြောခဲ့တာပါ။ဒါအပြင်ကိုဟင်နာဥပဒေကိုနားလည်ရမှာဖြစ်ပြီးရှင့်နေတယောက်အနေနဲ့အမှားတစုံတရာကျူးလွန်ရင်တာဝန်ခံရမှာဖြစ်ကြောင်းနဲ့ဒါကြောင့်လည်းသူအခုပေးဆက်ရတာဖြစ်ကြောင်းသမ္မတ Trump က Twitter မှာရေးပါတယ်။လိန်ဖြောပြေးတေဥဆောင် Stormy Daniels နဲ့ Playboy Magazine Model Karen McDougal တို့ကို Trump ရဲ့ညွှန်ကြားချက်အရ American Dollar 2,800 ပေးဖို့စီစဉ်ခဲ့တဲ့အတွက်အပြစ်ရှိကြောင်းကိုဟင်ကဝန်ဟန်ခံခဲ့တာပါ။ဒါပေမဲ့ဒီငွေတွေကိုရွေးကောက်ပွဲမဲဆွဲပွဲအလှငွေဖြစ်နေဆင်းမတင်ခဲ့ပါဘူး။ဒါပြင်ရုရှားနိုင်ငံမော်စကိုမှာမုတ်တီမြင့်အဆောက်အဦးကိုဆောက်လုပ်ဖို့အတွက်2016အစောပိုင်းထရမ့်ရဲ့ကြိုးပမ်းမှုနဲ့ပတ်သက်ပြီးလဲကွန်ဂရက်ကိုလိန်ညာထွက်ဆိုခဲ့တာအတွက်အပြစ်ရှိကြောင်းကိုဟင်ကဝန်ခံခဲ့တာပါအမျိုးသမီးနှစ်ယောက်ကိုနှုတ်ပိတ်ခံွေပေးမှုဆွဲခြင်းနဲ့ပတ်သက်ပြီးအစိုးရရှင်းနေတွေကသူ့ကိုအရှက်ရအောင်လုပ်တာသာဖြစ်ပြီးမဟုတ်တာလုပ်ဖို့အတွက်သူ့ရှင်းနေကိုသူ့ဘယ်တော့မှမညွှန်ကြားခဲ့ဘူးလို့ Fox သတင်းဌာနကိုသမ္မတ Trump ကပြောပါတယ်
အမေရိကန်ဆိုရရဲ့အာဖရိကနိုင်ငံတွေပေါ်မှာထားရှိတဲ့မူဝါဒအသစ်ကိုသမ္မတဒေါ်နယ်ထရမ့်ကတီးပြလိုက်တဲ့အကြောင်းမြို့သားလူမျိုးရေးကြံပေးဂျွန်ဘောတန်ကလည်းတော့ပဲကြေညာပါတယ်အာဖရိကဒေသတွင်းမှာအမေရိကန်ရဲ့စီးပွားရေးတွေတိုးမြင့်လာစေဖို့ကကျွန်တော်တို့ရဲ့ပထမဦးစားပေးဖြစ်ပြီးအမေရိကန်လူသမားတွေနဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေအတွက်ပါတိုးတက်တဲ့အခွင့်အလမ်းတွေဖြစ်ပေါ်လာရေးကိုပါရည်ရွယ်တယ်အာဖရိကနိုင်ငံတွေရဲ့စီးပွားရေးလွတ်လပ်မှုကိုလည်းအကာအကွယ်ပေးသွားမယ်အပြင်အမေရိကန်ရဲ့မြို့သားလူမျိုးရေးဆိုင်ရာအကျိုးစီးပွားတွေကိုလည်းအခုတစ်ချမှတ်တဲ့အာဖရိကဆိုင်ရာမူဝါဒကအကာအကွယ်ပေးသွားမှာဖြစ်တယ်လို့ဂျွန်ဘောတန်ကဆိုပါတယ်အာဖရိကတိုက်မှာတရုတ်နဲ့ရုရှားနိုင်ငံတွေရဲ့ဗန်နာရေးနဲ့နိုင်ငံရေးလွှမ်းမိုးမှုတွေတဟုန်တိုးများပြားလာနေတာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ရဲ့အာဖရိကဆိုင်ရာမူဝါဒအသစ်ကိုပြောင်းလဲချမှတ်လိုက်တာလည်းဖြစ်ပါတယ်အာဖရိကနိုင်ငံတွေကိုတရုတ်ကကြီးမားတဲ့ငွေထုတ်ချင်းမှုတွေလုပ်ပြီးတော့တရုတ်နိုင်ငံအတွက်အကျိုးမြတ်ရအောင်လှုပ်ဆောင်နေတယ်လို့လဲဂျွန်ဘောတန်ကဆိုပါတယ်အာဖရိကပေါ်မှာထားတဲ့အမေရိကန်ရဲ့မူဝါဒအသစ်ကြောင့်အာဖရိကဟာအမေရိကန်နဲ့တရုတ်အပြိုင်ဆိုင်လို့ရာစစ်မြေပြင်တစ်ခုဖြစ်လာလိမ့်မယ်အရေးကိုလဲသတိထားဖို့လိလသူသုံးသပ်သူတချို့ကသတိပေးနေကြပါတယ်
ရွန်ဂျာမွတ်စလင်တွေကိုမြန်မာစစ်တပ်ကရဲဆက်ဆက်နှိမ်နှင်းခဲ့မှုကိုဂျန်နိုဆိုက်ခေါ်လူမျိုးရုံးတပ်ဖြတ်မှုဖြစ်နေခေါ်ဆိုတတ်မှတ်ဖို့ American ပြည်ထောင်စုအောက်လော်တော်ကချက်တပရင်းနေကပဲတခဲနဲ့အတည်ပြုလိုက်ပါပြီ
On this vote the yeas are 394 the nays are 1 2/3 being in the affirmative the rules are suspended the resolution
ဒီမဲပေးမှုနဲ့ပတ်သက်ပြီးထောက်ခံမဲ 394မဲ့ကန့်ကွက်မဲ့တမဲထောက်ခံမှု3ပုံ2ပုံကျော်ရရှိတဲ့အတွက်ဆက်လက်ပြောကြားစရာတစုံတရာမရှိတော့ပါဘူး။ဒီပြဋ္ဌာန်းချက်ကိုအတိပြုရတဲ့ပတ်သက်ပြီးလည်းကန့်ကွက်စရာမရှိတော့ပါဘူးလို့ American Outlook တောင်းမှမနေ့ကကြေညာခဲ့တာပါ။အတိပြုလိုက်တဲ့ဒီဥရင်မူချန်းကနေအင်ဒီယန်လူတက်မှုကိုဖော်ထုတ်ခဲ့တဲ့အတွက်ထောင်နှံကြခံနေရတဲ့ Writers စာရင်းသမားနှုတ်ကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့လည်းတောင်းဆိုထားပါတယ်။ Outlook Republican အမတ်211ဦးနဲ့ Democrat အမတ်183တို့ကထောက်ခံမဲ့ပြီး Arizona ပြည်နယ် Republican အမတ် Andy Biggs တဦးပဲကန့်ကွက်မဲ့ထည့်ခဲ့တာပါဒီဆုံးဖြတ်ချက်အမှတ်1391နဲ့ပတ်သက်လို့ဒီဇင်ဘာလ17ရက်အင်္ဂါနေ့တုန်းကအတန်နဲ့မဲခွဲသဘောတူညီခဲ့ကြပေမဲ့ပိုးပြီးတော့ခိုင်မာမှုရှိအောင်မှတ်တမ်းတင်ဆုံးဖြတ်တာကိုတော့ဒီဇင်ဘာ13ရက်ချက်သပရိနေ့မှာပြုလုပ်တာပါသမ္မတ Donald Trump ရဲ့အဆိုအဖွဲ့ဝင်တချို့ကမြန်မာစစ်တပ်ရဲ့ Ranger Report ကျူးလွန်တဲ့ပြစ်မှုတွေဟာလူမျိုးစုလိုက်ဖယ်ရှားခြင်းနဲ့လောက်ရလို့တုံ့လုံးပြောဆိုခဲ့ကြပေမဲ့သမ္မတ Trump ကိုယ်တိုင်ကတော့ဒီကိစ္စအပေါ်တစုံတရာမှတ်ချက်ပြုပြောဆိုတာမျိုးမရှိသေးပါဘူး
။ပြင်သစ်နိုင်ငံ Strasbourg မြို့က Christmas Day တခုမှာအင်္ဂါနေ့တုန်းကဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုတွင်လူ3ဦးသေဆုံး13ဒဏ်ရာရပြီးတော့ပြစ်ခတ်မှုမှာတနတ်သမားလိုတန်လျာရှိတဲ့သူကိုပြင်သစ်ရဲတွေကအသေးပြစ်ခတ်ဖမ်းဆီးခဲ့တယ်လို့သတင်းတွေကဆိုပါတယ်။ဒီတရတမားကိုပြစ်ခတ်မှုဖြစ်ပြီးကြတဲ့ကရဲရာရှိပေါင်း900ကျော်ကအသေးအတန်လိုက်ရှာနေခဲ့ကြတာပါ Newdorf ဆိုတဲ့ရက်မှာရာနဲ့ချီတဲ့ရဲတွေကပိုက်ဆိတ်တိုက်ရှာဖွေခဲ့ကြတာဖြစ်ပြီးအဲ့ဒီမှာပဲတနတ်သမားနဲ့ရဲတွေအပြန်အလှန်ပြစ်ခတ်ခဲ့ကြပါတယ်ဒီတနတ်သမားဟာအသက်29နှစ်အရွယ် Sharif Checket ဆိုသူဖြစ်ပြီးသူ့ကိုအစွန်ရောက်သမားအဖြစ်တန်တရာရှိသူစီးရင်ထဲထားတာပါအင်္ဂါနေ့တော့ Christmas ဈေးမှာတနက်နေ့ပြရတဲ့အကြောင်းရင်းကတော့အခုချိန်ထိမသိရသေးပါဘူး IS သွေးကြွအဖွဲ့ကတော့ဒီတိုက်ခတ်မှုဟာသူတို့ရဲ့လက်ချက်ကြောင့်လက်ချက်ဖြစ်တဲ့အကြောင်း Twitter လူမှုကွန်ရက်မှာရေးသားဖော်ပြပါတယ်ဒီပြစ်ခတ်မှုကြောင့်ပြင်သစ်နိုင်ငံမှာလုံခြုံရေးအရာအထူးသတိထားရမယ့်အမြင့်ဆုံးအဖြစ်အမြင့်ဆုံးအဆင့်အဖြစ်အစိုးရကတတ်မှတ်ထားပြီးတော့နေဆက်တွေကိုလည်းတင်းကျပ်တဲ့ထိန်းချုပ်မှုတွေလုပ်ထားပါတယ်တခြား Christmas ဈေးတွေကိုလည်းလုံခြုံရေးတွေတိုးမြှင့်ထားပါတယ်တနတ်သမားဟာ2016ခုနှစ်တုန်းကဂျာမနီနိုင်ငံမှာပြစ်မှုကျူးလွန်ခဲ့သူဖြစ်ပြီးပြင်သစ်နိုင်ငံကိုပြီးခဲ့တဲ့နှစ်ကပဲပြန်ပြီးတော့ပို့ခဲ့တယ်လို့ဂျာမနီပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ် Strasbourg မြို့ဟာဥရောပသမဂ္ဂရဲ့ဌာနချုပ်ရှိရာမြို့ဖြစ်ပြီးပြစ်ခတ်မှုဖြစ်ပြီးတဲ့နောက်ပိုင်းအဲ့ဌာနချုပ်ကိုယာယီပိတ်ပင်ထားပါတယ
် VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညဒုတိယနိုင်ဝဲမှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အခွန်အခတိုးမြင့်ကောက်ခံမှုတွေလုံးလုံးစင်မှမလုပ်ဖို့အတွက်အမေရိကန်နဲ့တရုတ်တို့ကြားသဘောတူညီမှုရထားတဲ့ကြားကပဲဒီနှစ်နိုင်ငံကြားကုန်သွယ်ပြဿနာဟာအာရှနဲ့ပစိဖိတ်ဒေသရင်းအလုတ်ကိုင်းတန်းပေါင်းများစွာအတွက်မရေမရာဖြစ်စေတယ်လို့ကုလသမဂ္ဂအာရှပစိဖိတ်ဒေသရင်းစီးပွားရေးနဲ့လူမှုကော်မရှင်ဖွဲ့ SCAP ကအစီရင်ခံစာထုတ်ပြန်ပါတယ်တရုတ်နဲ့အမေရိကန်တို့ရဲ့အခွန်စစ်ပွဲတိုးလာတာဟာလာမယ့်နှစ်ထဲစီးပွားရေးကျဆင်းနိုင်စေတယ်လို့ဒေသရင်း GDP အမေရိကန်ဒေါ်လာ118ဘီလျံကျဆင်းစေပြီးတော့ကမ္ဘာလုံးဆိုင်ရာမှာတော့ GDP ဒေါ်လာဘီလျံ400နီးပါးကျဆင်းနိုင်တယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးဆိုင်ရာ SCAP ရဲ့2018အာရှပစိဖိတ်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာအစီရင်ခံစာမှာဖော်ပြထားပါတယ်အခုလိုကုန်သွယ်ရေးစစ်ပွဲကြောင့်ထွက်ကုန်ပမာဏကျဆင်းပြီးအရင်းမြစ်တွေလည်းကဏ္ဍဆိုင်ရာနဲ့နေရာဒေသဆိုင်ရာရွှေ့ပြောင်းမှုတွေဖြစ်လာစေတဲ့အပြင်အဲ့ဒီအခါမှာတန်းနဲ့ချီတဲ့အလုပ်သမားတွေတော့အလုပ်ကိုင်းတွေလည်းအပြောင်းအရွှေ့တွေဖြစ်လာပြီးအလုပ်ကိုင်းတစ်တွေရှာဖွေရတဲ့အနေအထားရောက်လာနိုင်တယ်လို့ SKP ရဲ့ကုန်သွယ်ရင်းနှီးမှုနဲ့တီထွင်မှုဆိုင်ရာဌာနအကြီးအကဲမေယာမစ်ကစ်ကပြောပါတယ်အခုလက်ရှိမှာဒီကုန်သွယ်ရေးပဋိပက္ခရိုက်ခတ်မှုတန်ကိုဒေသရင်းမှာခံစားနေကြတာဖြစ်ပြီးထုတ်လုပ်ဖြန့်ဝေမှုတွေရှော့ချတာနဲ့ရင်းနှီးမြှုပ်နှံမှုကျော်ပါလာတာတွေ့နေရတယ်လို့အစိုးရခံစားမှာဖော်ပြထားပါတယ်2018ပထမနှစ်ဝက်နောက်ပိုင်းဒေတာရင်းကုန်သွယ်ကြီးထွားမှုနှေးကွေးနေတာနဲ့အတူဒီနှစ်အတွက်ခြုံကျင်ရင်4.9%ရာခိုင်နှုန်းကျဆင်းနေပြီးတော့လာမယ့်နှစ်အတွက်နိုင်ငံရထားတဲ့ရင်းနှီးမြှုပ်နှံမှု FDI ကလည်းကျဆင်းတဲ့ဘက်ဦးတည်နေတယ်လို့ဖော်ပြထားပါတယ်။အခုဖြစ်ပွားနေတဲ့ကုန်သွယ်စစ်ပွဲကနေတရုတ်ရောအမေရိကန်မှာဘယ်သူမှအနိုင်မရနိုင်တယ်လို့အခုဆက်ပြီးမပြေမလည်ဖြစ်နေလို့ရှင်နှစ်နိုင်ငံစလုံးစီးပွားရေးတိတိတသားဆုံးရှုံးမှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့လည်းသတိပေးထားပါတယ်။
ကမ္ဘောဒီးယားနိုင်ငံကထိတ်တန့်အတိုက်ခံနိုင်ငံရေးသမားတချို့နိုင်ငံရေးလုတ်ခွင့် 9နှစ်ပိတ်ပင်ခံထားရတာကိုပြန်ပြီးတော့ခွင့်ပြုစေမယ့်ဥပဒေပြဋ္ဌာန်းချက်တစ်ခုကိုကမ္ဘောဒီးယားလွှတ်တော်ကမနေ့တုန်းကပဲတည်ပြခဲ့ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့အဆိုအရဟာဒီမိုကရေစီခွင့်ရည်နဲ့လူ့ခွင့်ရည်တွေကိုဖိနှိပ်နေတယ်လို့အနောက်နိုင်ငံတွေကဝေဖန်ဆွဆွဲနေတာကြောင့်ကမ္ဘောဒီးယားအဆိုအရနဲ့အနောက်နိုင်ငံတွေကြားဆက်ဆံရေးကမကောင်းလာပါဘူး။ဒါပေမဲ့အခုလိုအတိုက်ခံတွေပေါ်လျှော့ပေါ်တဲ့ဥပဒေပြဋ္ဌာန်းခဲ့တာကြောင့်အနောက်နိုင်ငံတွေနဲ့ဆက်ဆံရေးပြန်ပြီးတော့တိုးတက်လာမယ့်သဘောတော့ရှိပါတယ်။အမေရိကန်နဲ့ဂျာမနီနိုင်ငံတွေကကမ္ဘောဒီးယားတန်တမန်တချို့အပေါ်မှာအေးအေးယူတန်ခတ်မှုတွေလှုပ်ဆောင်ထားပြီးစီးပွားရေးရာတန်ခတ်မှုတွေကိုပါဆက်ပြီးတော့တိုးချဲ့လှုပ်ဆောင်မယ်လို့အမေရိကန်နဲ့ဥရောပသမဂ္ဂတို့ကကမ္ဘောဒီးယားကိုချိန်ချောက်ထားတာပါပြီးခဲ့တဲ့ဇူလိုင်လတုန်းကကမ္ဘောဒီးယားရဲ့ထွေထွေရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတမှုမရှိဘူးလို့အကြီးအကျယ်ဝေဖန်ခံခဲ့ကြပါတယ်အကြောင်းကတော့အဓိကအတိုက်ခံပါတီကိုဖျက်သိမ်းခဲ့တာကြောင့်ရွေးကောက်ပွဲပေါ်မှာဝေဖန်ခဲ့ကြတာပါအခုနောက်ဆုံးတီးပြူပြဋ္ဌာန်းလိုက်တဲ့ဥပဒေကြောင့်ကမ္ဘောဒီးယား National Rescue Party ကထိတ်တန့်အဖွဲ့ဝင်118ဦးနေနဲ့သူတို့ကိုပိတ်ဆို့ထားတဲ့နိုင်ငံရေးလုပ်ခွင့်ကိုပြန်ပြီးတော့ရုပ်သိမ်းပေးဖို့ရှောက်ထားနိုင်ကြမှာဖြစ်ပါတယ်
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတောင်ကိုရီးယားကိုဒီနှစ်မှာကုန်ကင်လာရောက်နိုင်ခြင်းမရှိဘူးလို့တောင်ကိုရီးယားအစိုးရကပြောပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းမြောက်ကိုရီးယားကိုလာရောက်ပြီးခေါင်းဆောင်တို့ဒီနှစ်တည်းတက်ပြက်ချင်းထိတ်သီးတွေ့ဆုံဆွေးနွေးပွဲမှာမြောက်ကိုရီးယားခေါင်းဆောင်ကင်ကတောင်ကိုရီးယားမြို့ရဆိုးကိုမကြာခင်လာရောက်မယ်လို့ကတိပေးခဲ့တာပါ။ဒါပေမဲ့ကင်ဂျွန်ဦးလာရောက်လဲပတ်ဖို့ခက်ခဲနိုင်တယ်လို့သမရမွန်အကြီးတန်းအကြံပေးပြောကြားချက်ကိုကိုကာဘီတောင်ကိုရီးယားသမရဆိုင်ရာချက်သပရိနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။တောင်ကိုရီးယားနိုင်ငံနဲ့လုံခြုံရေးဆိုင်ရာအတွက်စိုးရိမ်မှုတွေနဲ့အတူမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ဆိုင်ရာအမေရိကန်နဲ့ညှိနှိုင်းမှုတွေရှေ့မတိုးနောက်မဆုတ်ဖြစ်နေတဲ့အတွက်မြောက်ကိုရီးယားအနေနဲ့ခေါင်းဆောင်ကင်လာရောက်မှုနဲ့ပတ်သက်ပြီးရဲ့အထူးကြပြောဖို့တိတ်ကိုသတိထားနေပုံရတယ်လို့အကြေကတ်တွေကပြောပါတယ်
။အမေရိကန်ပြည်ထောင်စုရဲ့ပထမဦးဆုံးအာကာသခီးသွားယာဉ်ဒဇင်းမနေ့တုန်းကအာကာသတဲကိုစမ်းသပ်ပြန်တမ်းမှုအဖြစ်ထွက်ခွာသွားခဲ့ပါတယ်ဒီခီးသည်တင်အာကာသယာဉ်ဟာရက်သူရက်သားတွေအာကာသခီးထွက်နိုင်အောင်စီးပွားပြည့်လှုပ်ဆောင်မှာဖြစ်ပြီးတော့2012ခုနှစ်ကဆုံးသတ်ခဲ့တဲ့အမေရိကန်အာကာသလွန်ပြန်အစီအစဉ်နောက်ပိုင်းမနေ့ကထွက်သွားခဲ့တဲ့အာကာသယာဉ်ကပထမဆုံးဖြစ်ပါတယ်ဒီခီးသည်တင်အာကာသယာဉ်ကို Virgin Galactic ဒုံးယင်းလို့ခေါ်ပြီးဗြိတိသျဘီလီယံနာတထေးကြီး Richard Branson ကမတီးပြီးတော့လှုပ်ဆောင်ခဲ့တာဖြစ်ပါတယ်ကမ္ဘာပြင်ပကီလိုမီတာ80ကျော်အထိဒီဒုံးယင်ကပြန်တက်နိုင်တာပါဒီ Virgin Galactic ဒုံးယင်စမ်းသပ်ပြန်တက်မှုဟာအာကာသကိုခီးသွွားလို့သူတွေအတွက်တခစ်ဆန်းလာမဲ့သဘောဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးတက်နဲ့ကိုကျောင်းလင်းတို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုဇက်တိုက်စုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေပေါ်မြန်မာစစ်တပ်ရဲ့ရဲစဲကြမ်းကြုတ်မှုတွေကိုဂျင်နိုဆိုက်ခေါ်လူမျိုးရုံးတပ်ဖြတ်မှုအဖြစ်သတ်မှတ်ဖို့အမေရိကန်အောက်လွှတ်တော်ကတခဲနဲ့ဆုံးဖြတ်အတည်ပြုလိုက်တဲ့ကိစ္စဟာအပေါ်ယံသဘောမျှသာဖြစ်ပေမဲ့မြန်မာနိုင်ငံအပေါ်အနှုတ်လက္ခဏာအကျိုးသက်ရောက်မှုတချို့တော့ရှိလာနိုင်တယ်လို့ဝါရှင်တန်ဒီစီမြို့တော်ဂျော့ဂျ်တောင်တက္ကသိုလ်ကမြန်မာအရေးကျွမ်းကျင်သူဂုဏ်သုဆောင်ပါမောက်ခဒေးဗစ်စတိုင်းဘတ်ကပြောကြားလိုက်ပါတယ်လွတ်တော်အောက်လွတ်တော်ကနေဒီဆုံးဖြတ်ချက်ကိုချမှတ်ပြီးနိုင်ရီပိုင်းအတွင်းမှာပဲပါမောက်ခစတိုင်ဘတ်ကိုဥကျော်ဇန်သာကဆက်သွယ်မေးမြန်းရမှာသူကအခုလိုစတင်ဖြေကြားပါတယ
် It will make it much more difficult to provide certain kinds of assistance. There'll be humanitarian assistance.Some of the things on democracy, I assume.
အကူအညီတချို့ပေးဖို့ပို့ပြီးတော့ခက်ခဲရှိလာနိုင်ပါတယ် humanitarian assistance လို့ခေါ်တဲ့စာနာမှုအထောက်ပံ့တွေဒီမိုကရေစီနဲ့ပတ်သက်တဲ့အကူအညီတချို့လည်းပါလာလိမ့်မယ်ထင်ပါတယ်ယင်းဒီမြို့နယ်မှုကိုလည်းထိခိုက်ပါလိမ့်မယ်ပုဂ္ဂလိကယင်းဒီမြို့နယ်မှုတွေကိုနောက်တွန့်သွားစေပါလိမ့်မယ်ဘာကြောင့်လဲဆိုတော့သူတို့ကယင်းဒီမြို့နယ်လိုက်ရင်အကူအညီမပေးတဲ့အစိုးရတရက်ကိုအကူအညီပေးနေတယ်လို့အထင်ခံကြရမှာမို့ဖြစ်ပါတယ်ဒါကြောင့်ဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံအပေါ်အနှုတ်လက္ခဏာအကျိုးသက်ရောက်မှုရှိနေပါတယ်
။ဒါမဲ့ဒီနေရာမှာ humanitarian assistance စာနာမှုအကူအညီပေးမယ့်ကိစ္စကိုလည်းထိခိုက်စေမယ်ပြောတော့ဒီစာနာမှုအကူအညီဆိုတာဟာဒုက္ခသည်တွေအလုံးအတွက်လည်းပါဝင်တဲ့အကူအညီမျိုးဖြစ်ပါတယ်။ဆိုတော့ဒါတွေကိုလည်းထိခိုက်စေမယ်ဆိုတော့ဒီလိုထိခိုက်မှုမျိုးဟာကျိုးစိုးသင့်ပါသလား။ကောင်းတဲ့ထိခိုက်မှုမျိုးလို့ဆရာကြီးထင်ပါသလားခင်ဗျာ။
Yes, well, I mean, I think humanitarian assistance is needed in many, many places, of course. And so the right kind is very important.
ဟုတ်ပါတယ်။စာနာမှုအထောက်ပံ့တွေဟာနေရာအနှံ့မှာလိုအပ်နေပါတယ်။မှန်ကန်တဲ့အထောက်ပံ့တွေဖြစ်ဖို့အရေးကြီးပါတယ်။ Refugee တွေကိုကူညီဖို့လိုအပ်တယ်လို့ပြည်သူတွေကဆင်းရဲနွမ်းပါးသူတွေကိုလည်းကူညီရပါမယ်။စစ်ကြောင်းအကြမ်းဖက်မှုတွေကြောင့်အိုးအိမ်ဆွန့်ပစ်ထွက်ပြေးနေရသူတွေကိုအကူအညီပေးရပါမယ်။ဒီအကူအညီတွေအားလုံးကိုဆက်ပေးသင့်ပါတယ်။
နောက်တစ်ခုကအခုပြဿနာမှာအဓိကပြင်မှတ်ထားပြီးတော့အဓိက တာဝန်ရှိတယ်လို့ပြောဆိုခံရတာကမြန်မာစစ်တပ်ဖြစ်ပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းအမေရိကန်စစ်ကမြန်မာတပ်မတော်ကိုလူစားတဲ့ကိစ္စမဟုတ်တော့စာနာမှုအကူအညီပေးရေးလူခွင့်ရေးစတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လေ့ကျင့်သင်တန်းပေးမှုတွေလုပ်ဖို့လည်းစီစဉ်ထားတာဖြစ်ပါတယ်။ဆိုအခုကိစ္စပေါ်ပေါက်လာတဲ့အခုလိုအလွတ်တော်ကဆုံးဖြတ်ချက်ကိုအတည်ပြုလိုက်ကြပြီဆိုတော့ဒီလိုမြန်မာစစ်တပ်နဲ့အမေရိကန်နဲ့စစ်တပ်စစ်တပ်ချင်းဆက်ဆံရေးအလားအလာရောဘယ်လိုဖြစ်သွားနိုင်မလဲထင်ပါလဲခင်ဗျာ
Well, I think the Congress has been much against military training even of a humanitarian kind.
Congress လို့တော့ဟာစီရေးလေ့ကျင့်တင်ကြပေးမှုကိုတော့အပြင်းထန်ဆန့်ကျင်တယ်လို့ထင်ပါတယ်စာနာမှုအကူအညီဆိုင်ရာကိစ္စတွေဖြစ်စေအောင်တော့ဆန့်ကျင်ပါလိမ့်မယ်လူသေးစေနိုင်တဲ့ကိစ္စနဲ့မဆိုင်တဲ့စာနာမှုအကူအညီတင်တန်းလူခွင့်ရေးတရားဥပဒေစိုးမိုးရေးကိစ္စတွေကတော့လှုပ်တင်နေလို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့အခုလက်ရှိအခြေအနေမျိုးမှာဒီကိစ္စကကွန်ဂရက်လွှတ်တော်မှာတိုးပေါက်ဖို့တိတ်ခက်ခဲရှိနေပါတယ်။အစိုးရအနေနဲ့ကလည်းတခြားဦးစားပေးရမယ့်ကိစ္စတွေအများအပြားရှိနေတော့ဒီကိုမြန်မာစစ်တပ်နဲ့ထိတွေ့ဆက်ဆံရေးကိုတိတ်ခွန်အားဆက်လိမ့်မယ်မဟုတ်ပါဘူး
။ခုဒီပြဋ္ဌာန်းချက်ကိုအလွှတ်တော်ကဆုံးဖြတ်အတည်ပြုလိုက်တာဖြစ်ပါတယ်မဲခွဲပြီးတော့So di song pya je po mo khain ma ti ya mu si la bo atwet senate lo kho de a the lut do go phyat tan bo lu a pa the la khmyar ai lo phyat tan la de kha ma go a ku lo be ta khe na thauk khan a pin mu ya lai me song pya di pya lai me lo go myo le nai ma la khmyar
it is a sense of the house of representatives is a resolution which is not a law a resolution is
ဒါဟာအလွတ်တော်ရဲ့သဘောထားခံယူချက် resolution ပြဋ္ဌာန်းချက်ဖြစ်ပါတယ်ဒါစိတ်လုံရှားခံစားမှုပါဥပဒေ law မဟုတ်ပါဘူးအဲ့ဒီထက်မှာဒဏ်ခတ်ရေးယူမှုကိုဓာတ်ရိုက်ဖော်ထုတ်ပြဋ္ဌာန်းထားတာမရှိရင်ဘာမှဓာတ်ရဲ့အကျိုးသက်ရောက်မှုမရှိနိုင်ပါဘူးဒါပေမဲ့ခင်ဗျားပြောသလိုပဲအထက်လွတ်တော်ကိုတော့သွားပါလေဦးမယ်အဲ့ဒီမှာ Mitch McConnell ကဒေါ်ဆန်းစုကြည်ကိုနှစ်ပေါင်းများစွာကာကွယ်လာခဲ့သူပါသူ့ဘက်ကဆက်လက်ကာကွယ်ပေးဦးမလားဆိုတာကတော့ကျွန်တော်မသိပါဘူးကွန်ဂရက်လွှတ်တော်ကလည်းခရစ်စမတ်ကာလအားလည်းရဲ့နားတော်မှာဖြစ်ပြီးတော့ကွန်ဂရက်အသစ်တည်းရဲ့ဖြစ်လာတော့မှာပ
ါအခုအလွှတ်တော်ရဲ့ပြဋ္ဌာန်းချက်ကိုအတည်ပြုလိုက်တာဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအပေါ်မှာတော့တိုက်ရိုက်ဩဇာသက်မှုမရှိနိုင်ပေမဲ့အဓိကအားဖြင့်ပြည်သူလူထုရဲ့အမြင်မှာမြန်မာနိုင်ငံရဲ့ပုံရိပ်ဟာအများကြီးကျဆင်းသွားနိုင်တယ်လို့လည်းပမကဒေးဗစ်ထိုင်းဘာကပြောကြားသွားပါတယ်ခင်ဗျာ
ဒါတော့ genocide တမမှုနဲ့ပတ်သက်လို့မြန်မာအရေးကျွမ်းကျင်သူပမောက္ခစတိုင်ဘတ်ကိုဥကျော်စံသာမေးမြန်းခဲ့တာပါပမောက္ခစတိုင်ဘတ်နဲ့ဥကျော်စံသာတို့ဆွေးနွေးချက်အပြည့်စုံကိုတော့လာမယ့်ဗုဒ္ဓဦးနေ့ညဥကျော်စံသာရဲ့မြန်မာမျိုးမောက်ရေးရာသုံးသက်ချက်အစည်းအဝေးမှာနှားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်တစ်ပုဒ်ကိုကြားရပါမယ်မတ်ကျန်းလို့ခေါ်တဲ့ပြည်သူစစ်နဲ့ရှမ်းပြည်တောင်ပိုင်းတပ်မတော် RCSS ပူးပေါင်းတပ်ဖွဲ့တို့ကဒီဇင်ဘာ17ရက်မှာပအိုးရွာသား5ဦးကိုတပ်ဖြတ်ခဲ့တာနဲ့ပတ်သက်လို့အရေးယူဆောင်ရွက်ပေးသွားဖို့ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ကလှုံ့ဆော်သွားမယ်လို့ပြောပါတယ်ကိုဇော်ထက်ကနေဒီသတင်းကိုပေးပို့လာပါတယ
်ရှမ်းပြည်တောင်ပိုင်းလွိုင်းလင်းမြို့နယ်နန်းဟူးကျေးရွာအုပ်ချုပ်ရေးမှူးနယ်ရွာသား3ယောက်စုစုပေါင်း4ယောက်ကိုမတ်ကျန်းပြည်သူစစ်နယ် RCSS ပူးပေါင်းတပ်ဖွဲ့ကဒီဇင်ဘာ17ရက်နေ့လယ်ပိုင်းမှာဖမ်းဆီးခေါ်ဆောင်သွားလို့နောက်ကလိုက်ပြီးဖြစ်ရှင်းတဲ့ဒေသခံတွေထဲက5ယောက်ကို RCSS ဘက်ကတက်လိုက်တာနဲ့ပတ်သက်ပြီးအရေးယူဖို့စူးစမ်းသွားမယ်အကြောင်းပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်။အဲ့ဒီဒေသမှာရှိတဲ့ကြေးဝါမှာမြေသိမ်းတဲ့ကိစ္စတွေနဲ့ပတ်သက်ပြီးပအိုးဒေသခံတချို့နဲ့ပြည်သူစစ်အဖွဲ့ပြည်လည်မှုမရှိတာကြားပြီးဖြစ်ပါတယ်။ဒါကြောင့်သဘောထားတင်မဝန်ရတဲ့ရွာသားတချို့ကိုဖမ်းဆီးခေါ်ဆောင်သွားပြီးနောက်ပိုင်းလူတက်မှုကိစ္စတွေလည်းဖြစ်လာရတာလို့ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့နားရဲကခွန်အုပ်ကာကပြောပါတယ်
။ဒီချိန်ချောက်မှုပြင်းနေမှုဒီပတ်ဖက်မှုခံရတာတော့ကြားပြီဗျာနှစ်ပေါင်းကြတယ်အခုကမဟုတ်ဘူးအခုကတော့နည်းနည်းကျမ်းလာပါခက်ပြန်ကျမ်းလေးတိုင်တဲ့သဘောမျိုးတွေ့ရတာဒါရိုးရိုးလူသားမှုနဲ့တိတ်မကွာပါဘူးကျွန်တော်တို့ရာဇဝမှုမြောက်ပါတယ်ဒါလူတွေဖမ်းပြီးတော့တားလိုက်တာပါအဲတရားဥပဒေစိုးမိုးရေးနဲ့ဆိုင်တဲ့ကျွန်တော်တို့ဒီရဲဖွဲ့တို့ဘာတို့ကတော့ရရွာနေတိုက်ကြပါကျွန်တော်ပြောပြီးတော့ရဲဟောပါတော့လူသားမှုအနေနဲ့အမှုဖွင့်ဖို့ကိုရင်လေးတွေပြန်တော်မူတဲ့အမှုအဲ့ဒီအမှုတွေလည်းအများကြီးရှိတော့အဲ့ဒါတွေကကွင်းဆက်တွေဖြစ်နေတယ်ကြာအဲ့ဒါကြောင့်ပါဒါကြောင့်လဲဆိုတော့ပြမမှုရှိလို့နောက်တော့ရန်လူမှုရှိလို့ပေါ့ကြာအဲ့ဒါကြောင့်ကွင်းဆက်လေးတွေဖြစ်တယ်လို့ပြောလို့ရတာ
ဖန်စီကိုဆောင်သွားတဲ့ရွာသား၄ယောက်ကိုပြန်လွှတ်ပေးဖို့ရွာသားအယောက်20လောက်ကနောက်ကလိုက်ပြီးအလစ်ဝင်တက်ခိုက်တဲ့အတွက် RCSS ဘက်ကခုခံကာကွယ်ရင်းလူတက်မှုဖြစ်ရတဲ့အကြောင်း RCSS ဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်RCSS ထုတ်ပြန်ကြမှာတော့တေဆုံးသူတွေဟာနောက်ကလိုက်လာရဲ့ရွာသားတွေတဲကဖြစ်တယ်လို့ဆိုထားပါဗျ။ပရမဖမ်းသွားရဲ့လူတွေရဲ့ကံကြမ္မာနဲ့ပတ်သက်ပြီးတော့အတိအကျမသိရသေးပါဘူး။ DPN နဲ့ပတ်သက်ပြီးဟောမှန်ကြောင်းရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA တောင်ကြီးဆက်ဆံရေးရုံးတောင်းဝန်ခံဗိုလ်မှူးကြီးဆိုင်ဦးကအခုလိုပြောပါဗျာ။အဲ
ကျွန်တော်ဖြစ်တယ်ဆိုတာဟုတ်ပါတယ်မှန်ပါတယ်။ကျွန်တော်တို့ကကျွန်တော်တပ်ဖွဲ့ဝင်တွေကနော်ဟိုလိုနဲ့ကန်ထားတယ်နောက်ပြီးတော့ကိုယ့်ကိုယ်ခုခံကာကွယ်တဲ့အနေနဲ့နော်ဖြစ်သွားတာပါ။ဒါကနော်ဘယ်လက်နဲ့ကန်တပ်ဖွဲ့မဆိုကိုယ့်ကိုယ်နော်ဟိုခုခံကာကွယ်ပိုင်ခွင့်ရှိပါတယ်။ကျွန်တော်ဖြစ်တယ်ဆိုတာတော့ဖြည့်ရှင်းကြရမှာပဲဒီပြဿနာတွေတစ်ခုတစ်ခုကိုဖြစ်နေတာတွေတော့မိစတွေကိုတော့ကျွန်တော်တို့ကတော့တတ်နိုင်တော့တော့ငြင်းကြရမှာပါ
ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS နဲ့ပို့မြို့သားလွတ်မြောက်ရေးဟာတနိုင်ငံလုံးအပြည့်အသောတူညီမှု NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေဖြစ်ပြီးနေမီအငင်းပွားမှုနဲ့ပတ်သက်ပြီးမကြာခဏဆိုသလိုနှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေရှိနေစေဖြစ်ပါတယ်
ဒီဝေသတင်းတော့ကိုဇော်ထက်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတခါတော့ထိုင်းနိုင်ငံမှာမိုးရေဆေးဝါးတွေဖမ်းမိတဲ့သတင်းကိုပြောပြချင်ပါတယ်ထိုင်းမြန်မာနယ်စပ်တာကြီးလေးနဲ့မဲဆိုင်ကြားမြစ်ကိုဖြတ်ကူးပြီးစိတ်ကြစေတသိန်းသေဆောင်လာတဲ့မြန်မာနိုင်ငံသားတဦးကိုထိုင်းအာဏာပိုင်တွေဖမ်းဆီးခဲ့တယ်လို့ချင်းရန်ခရိုင်ကနေယူလာတဲ့ဒီစိတ်ကြစေ၅သိန်းဒီပါကိုဖမ်းမိခဲ့ကြောင်းကာလတန်ဖိုးဘန်းငွေတန်း120ကျော်ဖို့ရှိကြောင်းဒီဇင်ဘာ12ရက်နေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မဲဆိုင်မြို့ဝမ်ဟုံကျေးရွာနီးမှာဒီဇင်ဘာလ12ရက်နေ့ညကထိုင်းအမှတ်နှစ်စစ်တပ်ကင်းလက်နေချိန်မှာကမ်းနားမှာရပ်ထားတဲ့မတင်ငါဘွဲရာအီဇီဇူးပစ်ကတ်ကားကိုတွေ့ရှိသွားပြီးစစ်သေးရာကနေထိုင်းနိုင်ငံသားဧကထိုင်းနဲ့မြန်မာနိုင်ငံသားတဦးကို6လုံးတစ်စိတ်စိတ်ကြွစေးပြားသသိမ့်တယ်လာတဲ့အထုတ်တင်တဲ့အတူဖမ်းဆီးမိခဲ့ပါတယ်။မြန်မာနိုင်ငံသားဟာစိတ်ကြွစေးပြားတွေထည့်ထားတဲ့အထုတ်တင်တဲ့အတူမဲဆိုင်မြစ်ကိုဖျက်ကူးလာတာလို့လဲဆိုပါတယ်။အခုလိုမျိုးညပိုင်းမှာစိတ်ကြွစေးပြားအထုတ်တွေကိုမြန်မာနိုင်ငံဘက်ကနေမြစ်တောင်အတိုင်းရေကူးတယ်လာတဲ့မျိုးကိုတုံးလာနေတာကိုဒေသခံကြေးရွာသားတွေကလည်းကြိုတင်သတင်းပေးကြတဲ့အတွက်ထိုင်းစစ်တပ်ကကမ်းနားတစ်လျှောက်မှာကင်းတဲ့စစ်ဆေးနေချိန်မှာဖမ်းမိခဲ့တာဖြစ်ကြောင်းထိုင်းအနာပိုင်တွေကပြောဆိုပါတယ်။ဒီဇင်ဘာလ12ရက်နေ့မနေ့ပိုင်းမှာလဲထိုင်းနိုင်ငံချွန်ပုံးခရိုင်အတွင်းကတောင်ပိုင်းကိုပို့မဲ့စိတ်ကြွစေးပြား9သိန်းနီးပါးကိုလည်းဖမ်းမိခဲ့တဲ့အကြောင်းချွန်ပုံးခရိုင်ဒူရဲမူဖန်နူတက်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ်ဒီဇင်ဘာလ17ရက်နေ့ကထိုင်းမြောက်ပိုင်းလမ်းပန်းခရိုင်ကနေမောင်းလာတဲ့ကားကိုချွန်ပုံးခရိုင်ထက်ကဆန်လမ်းမအမှတ်44ရဲတပ်ရင်းစစ်ဆေးခိတ်ကနေရက်တန့်ခိုင်းပြီးစစ်ဆေးခဲ့ရမှာပန်းနေကြားမှာဖွက်ပြီးတည်ဆောင်လာတဲ့စိတ်ကြွစေးပြား4,800ကိုဖမ်းဆီးနိုင်ခဲ့ကြောင်းပြောဆိုသွားပါတယ်။စိတ်ကြွစေးတွေကိုတည်လာတဲ့ထိုင်းနိုင်ငံသားဇနီးမောင်နှံဟာထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ဒေသကစိတ်ကြွစေးတွေကိုထိုင်းတောင်ပိုင်းမလေးနယ်စပ်အထိဇက်တိုက်ပို့နေတဲ့အဓိကတရားခံတွေဖြစ်တယ်လို့လည်းရဲမှုဖန်တူတက်ကပြောဆိုသွားပါတယ်။အခုဆိုရင်ထိုင်းအစိုးရအနေနဲ့ထိုင်းမြောက်ပိုင်းကနေလာနေတဲ့မွေးရဆေးဝါးတွေကိုဖမ်းဆီးနိုင်ခဲ့တာဟာ2018ခုနှစ်အတွင်းမှာစိတ်ကြွဆေးပြားအလုံးရေတန်ပေါင်း350ကျော်ရှိသွားပြီဖြစ်ပါတယ်။ဒီရပိုင်းတွေအတွင်းမွေးရဆေးဝါးတည်ဆောင်လာတဲ့မွေးရခိုင်ဝင်တွေနဲ့လည်းထိုင်းစစ်တပ်တို့ဟာတိုက်ပွဲ5ကြိမ်ဖြစ်ပွားခဲ့ပါတယ်ရှင်။
တတမှုဆောင်ရာရှိတဲ့ Jack Dorsey တို့သူ့ရဲ့မြန်မာပြည်ခီးစဉ်တွင်ဝိပဿနာကျင့်ကြံမှုအတွေ့အကြုံကိုရေးပြီးတော့မြန်မာနိုင်ငံကိုတွားရောက်လေပတ်ကြဖို့ဆိုပြီးတော့ Twitter ပေါ်မှာဇက်တိုက်ရေးသားခဲ့တဲ့နောက်နိုင်ငံတကာမှာအတော်လေးကိုဝေဖန်ခံလိုက်ရပါတယ်။သူ့လိုမျိုးလူမှုကွန်ရက်ပေါ်မှာဩဇာကြီးမားပရိသတ်များတဲ့ Social Influencer တယောက်အနေနဲ့နိုင်ငံတကာမှာနာမည်ဆိုးဖြစ်နေတဲ့မြန်မာနိုင်ငံတွင်းက Rohingya တွေနှိပ်ကွပ်ခံရတဲ့အခြေအနေကိုမျက်ကွယ်ပြုပြီးတော့တစ်ဖက်သက်အကောင်းမြင်ရေးသားတယ်ဆိုပြီးတော့ဝေဖန်ခဲ့ကြတာပါ။ဒါပေမဲ့လည်းသူ့ရဲ့ခီးစဉ်ကသူ့ရဲ့ပုံကူရေးခီးစဉ်ဖြစ်ပြီးတော့သူကအလုတ်ကိုကူစားပြုတွားရောက်တာမဟုတ်တဲ့အတွက်သူ့ရဲ့လွတ်လပ်ခွင့်နဲ့သူရေးခွင့်မရှိဘူးလားဆိုပြီးတော့လည်းမိကွန်းထုတ်မှုတွေရှိပါတယ်။ဒီလိုမျိုးလူများစောင့်ကြည့်အရှင်ဝါကြီးသူတယောက်အနေနဲ့လူမှုကွန်ရက်တွေပေါ်မှာလွတ်လွတ်လပ်ရေးခွင့်ရှိလားဒါမှမဟုတ်အချင်းချင်းရရက်ကိုတေးချစဉ်းစားပြီးမှရေးတင်လားသရရှင်တွေဘယ်လိုထင်ကြပါလဲဆွေးနွေးကြအောင်ပါ။ VUE မြန်မာပိုင်းကကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12392382554ဖြစ်ပြီးတော့ email လိပ်စာက burmese@vuenews.com ဖြစ်ပါတယ်။ပအဝင်ဆွေးနွေးမြေမြန်ကြမဲ့သူတွေကိုကြိုဆိုပါတယ
်။လာမယ့်စနေနေ့ည VUE ရဲ့ဓာတ်ရိုက်လေလံအစီအစဉ်မှာသောရရှင်တွေ ပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာကျွန်တော်တို့ရဲ့ VOA ရုံးချုပ်ဖုန်းနံပါတ်ကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့လို့ရတယ်ဆိုရင်တော့1-2-3-2-3-2-5-5-5-4ကိုတိုက်ရိုက်ခေါ်ဆိုနိုင်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်ကုလသမဂ္ဂရဲ့စီမံခန့်ခွဲမှုနဲ့မြောက်ကိုရီးယားနိုင်ငံကိုလူသားချင်းစာနာမှုအကူအညီတွေပေးအပ်နိုင်ဖို့အတွက်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုရန်ပုံငွေတောင်းခံနေရမှာတိုက်တွန်းနေရမှာဒီအမေရိကန်ပြည်ထောင်စုကတော့ငြင်းဆိုနေပါတယ်မြောက်ကိုရီးယားကလုပ်နေတဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုရပ်ဆိုင်းမှသာအဲ့ဒီလူသားချင်းစာနာမှုအကူအညီတွေကိုအမေရိကန်ကပေးအပ်သွားနိုင်မှာဖြစ်တယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ် VOA သတင်းတော့ခရစ်စတီလီးရဲ့သတင်းလွှာကိုတင်ပြခြင်းပါတယ်ခင်ဗျာမြောက်ကိုရီးယားနိုင်ငံဟာပယ်တင်တပ်ဒုံးကျည်ထုတ်လုပ်မှုနဲ့နျူကလ িয়ার လက်နက်ထုတ်ဖို့ဆက်လက်ကြိုးပမ်းနေတာကြောင့်ကုလသမဂ္ဂကတောင်းခံနေတဲ့ရန်ပုံငွေကိုမထည့်နိုင်သေးဘူးလို့အမေရိကန်ကငင်းဆန်နေတာပါအကယ်၍မြောက်ကိုရီးယားကသာသူ့ရဲ့နျူကလ িয়ার လက်နက်ထုတ်မဲ့အစီအစဉ်ကိုရပ်ဆိုင်းလိုက်မယ်ဆိုရင်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာ UN OCHA အဖွဲ့ကလာမယ့်နှစ်အတွင်းမြောက်ကိုရီးယားနိုင်ငံကိုကူညီဖို့မှန်းထားတဲ့ဒေါ်လာတန်း130ကျော်ကိုအမေရိကန်ကထောက်ပံ့သွားမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကပြောပါတယ်။ရှေ့လာမယ့်2019နှစ်အတွင်းမြောက်ကိုရီးယားနိုင်ငံမှာပြည်သူ10သန်းခွဲနီးပါးအကူအညီတွေလိုအပ်မှာဖြစ်ပြီးအဲ့ဒီတွေကလူ6သန်းလောက်ကိုအကူအညီပေးဖို့ညီမှန်းထားကြောင်း UNO ချာကပြီးခဲ့တဲ့သတင်းပတ်မှာအစိုးရခန်းစာထုတ်ပြန်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာသူလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေကိုသူ့ဘာသာသူဖြည့်ရှင်းနိုင်တယ်လို့အမေရိကန်ဘက်ကတုံ့ပြန်ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်အစီအစဉ်တွေမှာကုန်ကြမဲ့အစားဒီငွေတွေကိုသူ့ပြည်သူတွေလိုအပ်ချက်အတွက်အသုံးပြုနိုင်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက VOA ကိုရီးယားဌာနကိုရှင်းပြတဲ့စာမှာဖော်ပြပါတယ်။တကယ်တော့ပြည်သူတွေရင်ဆိုင်နေရတဲ့အကြက်တဲကိုမြောက်ကိုရီးယားခေါင်းဆောင်တွေကသာဖန်တီးထားခြင်းဖြစ်တာကြောင့်မြောက်ကိုရီးယားအတွက်တောင်းခံနေတဲ့အကူအညီတွေအတွက်အမေရိကန်ကငြင်းပယ်နေရတာဖြစ်ကြောင်းလည်းပြောပါတယ်။အမေရိကန်အခြေစိုက် NGO အဖွဲ့တစ်ခုကတော့ပြီးခဲ့တဲ့အောက်တိုဘာလတည်းသမ္မတဒေါ်နယ်ထရပ်ထံမြစ်တာရက်ခန်းစာတစောင်းရေးသားခဲ့ပြီးအဲဒီစာထဲမှာအမေရိကန်ဗန္နာယေးဌာနအောက်ကနိုင်ငံရဲ့ချားအကူအညီပေးရေးဌာနစိတ်ကနေမြောက်ကိုရီးယားကိုပိတ်ဆို့တံခတ်ထားတဲ့အချက်အလက်တချို့ကိုပြန်လည်ပြင်ဆင်သတ်မှတ်ပေးဖို့စာရေးသားတောင်းဆိုပါတယ်။ဒါပေမဲ့အဲဒီစာကိုတာဝန်ရှိသူတွေဘက်ကတုံ့ပြန်ဖြေကြားခြင်းမရှိပါဘူး။အမေရိကန် NGO တွေကတော့မြောက်ကိုရီးယားနိုင်ငံနဲ့တွားပြီးအကူအညီတွေပေးကျင်နေကြပါတယ်။ဒါပေမဲ့မြောက်ကိုရီးယားပြည်သူတွေလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေစေဝါအသုံးဆောင်ပစ္စည်းထောက်ပံ့မှုတွေတွားရောက်ကူညီနိုင်ဖို့အမေရိကန်ရဲ့ပေးဆို့တန်ခတ်မှုသတ်မှတ်ချက်တချို့ကိုရှော့ပေါ့ပေးဖို့တောင်းဆိုခဲ့တဲ့ Eugene Bell Foundation ဆိုတဲ့ NGO ကိုတော့အမေရိကန်အစိုးရကကန့်သက်ချက်တစိတ်တည်းတာကိုဖယ်ရှားပြီးပြီးခဲ့တဲ့နိုဝင်ဘာလထဲမှာခွင့်ပေးလိုက်ပါတယ် Eugene Bell Foundation အနေနဲ့ဒေါ်လာ3သန်းဘူးကူညီသွားဖို့ရတာပါတယ်ဒါအပြင် UNICEF အဖွဲ့ကမြောက်ကိုရီးယားမှာဆေးပစ္စည်းထောက်ကူပေးမဲ့သင်းမောကိုလည်းကုလလုံညုံရေးကောင်စီကတစိမ့်တစ်ပိုင်းအဖြစ်ခွင့်ပြုထားပါတယ်။ William Brown ဟာ American ထောက်လှမ်းရေးအရာရှိဆောင်တူဖြစ်ပြီး Georgetown တက္ကသိုလ်ရဲ့မြောက်ကိုရီးယားစီးပွားရေးဆိုင်ရာဗမောက်ခတူလည်းဖြစ်ပါတယ်
။ We have to look very carefully at UN programs in the past because generally I think
ကုလသမဂ္ဂကလှုပ်ဆောင်မဲ့အစီအစဉ်တွေနဲ့ပတ်သက်လို့ကျွန်တော်တို့သေချာသတိထားကင်တွေဖို့လိုပါတယ်။အတိတ်ကာလကိုပြန်ကြည့်ရင်ကုလသမဂ္ဂအစီအစဉ်တွေဟာများသောအားဖြင့်မအောင်မြင်ခဲ့တာများပါတယ်။UNDP အဖွဲ့ကလွန်ခဲ့တဲ့25နှစ်အတွင်းမြောက်ကိုရီးယားမှာဒေါ်လာဘီလီယံ100လောက်သုံးခဲ့ပေမဲ့ရည်မှန်းချက်အနည်းငယ်သာပြည့်ဝခဲ့တာပ
ါ UNO ချာကတောင်းဆိုနေတဲ့ငွေတွေကိုလည်းမပေးသင့်ဘူးလို့ Mr. Brown ကမြင်ပါတယ
် In a nutshell the $111 million
တို့တောင်းနေတဲ့ဒေါ်လာတန်း130ကျော်ကတော့ကျွန်တော်ဆိုရင်မပေးလိုပါဘူးအဲ့ဒီအတွက်သဘောမတူသင့်ဘူးလို့မြင်ပါတယ
်မြောက်ကိုရီးယားမှာလူအခွင့်အရေးတိုးတက်လာစေဖို့ American ပြည်ထောင်စုကလူတဦးချင်းစီလိုက်တီးတန့်ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ထားပြီးအဲ့ဒီထဲမှာခေါင်းဆောင်ခင်ဂျွန်ဦးရဲ့အနီးကလက်ထောက်တွေလည်းပါဝင်သလိုလူအခွင့်ရေးကိုတိုက်ရိုက်ချိုးဖောက်နေတဲ့မြောက်ကိုရီးယားကော်မတီတွေနဲ့စင်စာအဖွဲ့တွေလည်းပါဝင်ပါတယ်။ဒါအပြင်မြောက်ကိုရီးယားကလူအခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်နေတဲ့အမေရိကန်လုပ်ငန်းတွေကိုလည်းပိတ်ဆို့တံခတ်ထားပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6:00ကျွဲရှိပါပြီ VOA ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9:00အထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ40 kHz 9483ညလိုင်းနိုမီတာ48 kHz 6153ညနဲ့လိုင်းလက်မီတာ190ကပါတိုးချဲ့ထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝယ်တွင်အင်္ဂလိပ်သင်ကန်းစာနဲ့အတူကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်သလိုတိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့ခါမှာတော့
ကျွန်တော်အဓိကတော့ဆိုင်ရေးကြတော့လူမှာပေါ့ကျွန်တော်ဆယ်တော့ကျွန်တော်တို့တော့လော60တက်နိုင်တယ်လို့တော့ထောက်ပံ့ကူညီပေးတာကမန်ဆန်ရေးကြဘက်မှာတော့900နီးပါးလောက်ရှိတယ်သူတို့အဲ့လိုနှစ်ခုပေါင်းလို့များ900ကျော်လားလို့ပြောတာပေါ့
တိုင်းသားဒေသတွေမှာစစ်ဆောင်ပြည်သူတွေဘယ်လိုရင်ဆိုင်နေရသလဲဆိုတာနဲ့ပတ်သက်လို့နောက်ပိုင်းအပြည့်စုံကိုကြားဖို့ရှိပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တစ်ပုဒ်ကိုလည်းတင်ပြချင်ပါတယ်ထိုင်းနိုင်ငံချွန်ဘူရီခရိုင်မှာပြီးခဲ့တဲ့ရက်ကထိုင်းပရိဘောကလုပ်ငန်းရှင်တဦးအသက်ခံရပြီးနောက်နှစ်ရက်အတွင်းမှာပဲမြန်မာအပါဝင်နိုင်ငံသား200ကျော်ကိုဖမ်းဆီးလိုက်ပါတယ်ဒီအကြောင်းအသေးစိတ်ကိုတော့မအေးမာကရှင်းပြပေးပါအောင်ဗျာ
ထိုင်းနိုင်ငံချွန်ဘူရီခရိုင်ဗန်လမုံက JAR ပြိဘောကအယောင်းဆိုင်ပန်းရှင်အသက်62နှစ်အရွယ်ပရာချွန်ကိုကျိုးတုပ်ပြီးဓာတ်နဲ့မတင်မချင်းထိုးသက်သွားပြီးတဲ့နောက်မိခင်တစ်တာအတွင်းကငွေနဲ့ပိုင်ဆိုင်မှုတွေကိုယူသွားခဲ့တဲ့ဖြစ်ရပ်မှာလူသက်တရခန်းတွေဟာပြိဘောကဆိုင်မှာလုပ်ခဲ့မှုတဲ့နိုင်ငံသားအလုပ်သမားတွေဖြစ်တဲ့အကြောင်းရဲတပ်ဖွဲ့ကစစ်ဆေးတွေ့ရှိခဲ့ပြီးအခုလိုမျိုးနိုင်ငံသားအလုပ်သမားတွေကိုအစုလိုက်အပြုံလိုက်ဖမ်းဆီးခဲ့တာပါလူသက်တရခန်းတွေကလွတ်မြောက်နေစေဖြစ်တာကြောင့်ချွန်ဘူရီခရိုင်အတွင်းမှာပိတ်ဆို့ရှာဖွေနေကြပြီးဒီဇင်ဘာလ12ရက်နေ့မှာတော့ချွန်ဘူရီပတ်တရားမြို့ကအကြီးဆုံးကုန်စင်းစည်းကြီးအတွင်းမှာအလုပ်လုပ်ကင်နေကြတဲ့နိုင်ငံသားအလုပ်သမားအလုံးကိုဖမ်းဆီးစစ်ဆေးခဲ့ပါတယ်လာအိုမြန်မာကမ္ဘောဒီးယားနိုင်ငံတွေကတရားမဝင်အလုပ်လုပ်ကင်နေကြတဲ့နိုင်ငံသားအလုပ်သမားတွေနိုင်ငံကူးလက်မှတ်ကင်ဆောင်ထားသူတွေပါစုစုပေါင်း105ဦးဖမ်းဆီးခဲ့ရမှာမြန်မာနိုင်ငံသား73ဦးပါဝင်ပါတယ်ဒီဇင်ဘာလ13ရက်နေ့မှာတော့မြန်မာအပါအဝင်နောက်ထပ်နိုင်ငံသား130ထပ်မံဖမ်းဆီးခဲ့ပါတယ်ဖမ်းဆီးခံရတဲ့သူအလုံးကိုဗန်လမုံလူဝင်မှုကြီးကြပ်ရေးဌာနကိုခေါ်ဆောင်သွားပြီးအသေးစိတ်စစ်ဆေးစီစစ်မှုတွေကိုလုပ်နေတာပါဗန်လမုံရဲတပ်ဖွဲ့မှစုံစီရီရှင်းပြသွားတာကတော့
นายจ้างเองถ้าสมมุติว่าไปตรวจพบแล้วไม่ดูแล้วไม่เคยแจ้งที่พักให้ราชการรู้อย่างเงี้ยมีความผิดตามกฎหมายโทษปรับก็คือปรับครั้งละ 2,000 บาท
အခုလိုမျိုးဖမ်းဆီးလိုက်တဲ့နိုင်ငံသားအလုပ်သမားတွေရဲ့အထောက်အထားတွေမှန်မှန်နဲ့လူသက်မှုနဲ့ပတ်သက်ပြီးရှာဖွေနေတဲ့တရားခဏ်တွေပါမပါဆက်လက်စစ်ဆေးနေပြီးအမှုနဲ့မပတ်သက်သူတွေကိုတော့အလို့ရှင်တွေကိုယ်တိုင်အထောက်အထားအမှန်ကန်သက်တည်ပြနိုင်မှသာပြန်လွတ်ပေးမှာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်ထိုင်းနိုင်ငံထဲမှာမြန်မာရွှေပြောင်းလို့သမား3သန်းထက်မနည်းအလုပ်လုပ်ကင်နေကြပြီးတရားဝင်အထောက်အထားရှိသူတွေကတော့တသန်းတသိန်းကျော်သာရှိပါတယ်ရှင
်အမေရိကန်ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့လှပတဲ့ရှုခင်းပုံတွေကိုကျမတို့ view ရဲ့2019ပြည်ကြိမ်မှာတွေ့နိုင်ပါတယ်ဒီ view ရဲ့မြေတားလက်ဆောင်ပြည်ကြိမ်လိုချင်တဲ့ဆိုရင် view မြန်မာပိုင်းကိုစာဖြစ်ဖြစ် email ဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာရိုက်ကြီးဆိုရက်လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင် email ပေးပို့မယ်ဆိုရင် bamis@viewnews.com ကို2019 view ပြည်ကြိမ်တောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါကိုနာမည်နဲ့နေရက်ဆက်ဆက်ရေးထဲကိုမမေ့ပါနဲ့နော်။ VOA ပရိသတ်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်။
ဗီယိုရဲ့ပြည်ကြိမ်တွေကိုရယူလို့တဲ့ပရိသတ်တွေအနေနဲ့ VOA ကိုအီးမေးလ်နဲ့ဖြစ်ဖြစ်စာတိုက်ကဖြစ်ဖြစ်စာရေးကြပါအောင်ခင်ဗျာ။အခုတော့နာနေခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ်။
ီနေ့မတူတဲ့ကျင်ပြတ်မင်း idiom အသုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်ဆာလုံးမောင်က b e a t i n g beating ကရိုက်တာနှက်တာ a d e a d dead theta h o r s e horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံးကောက်ဒီဘက်ကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှစ်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမယ်သေနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုံလို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာလဲကျွဲပါဆောင်းတီသဲတဲ့ရေသွန်းဆိုတဲ့စကားမျိုးလို့ပေါ့အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချင်းကုန်ခံလေးကုန်ခံပြီးလုံနေတဲ့အလုံမျိုးကိုဆူလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကရက်ဖြတ်ဖို့ခင်ဗျားပြောနေတာလေးကုန်ယုံပါပဲဗျာအချီနီပါသူကအသက်သာအသေးခံသွားမယ်အရက်ဖြတ်မဲ့လူစားမျိုးမဟုတ်ဘူးဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
မျော်လင့်ချက်မရှိဘူးဆိုတာကိုသိရနဲ့လေးကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
တလလသန်းရဲ့ Indian English သင်ခန်းစာကိုနားဆင်ခဲ့ရတာပါခင်ဗျာအခုတော့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့စီးကျိုယောဂနဲ့ဆက်ဆက်ပြီးဖြစ်တတ်တဲ့နှလုံးယောဂအပိုင်းနှစ်ကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာစီးကျိုရဲ့နောက်ဆက်တွဲဖြစ်တဲ့နှလုံးယောဂအဖြစ်များလာနေပေမဲ့အဲ့လိုမဖြစ်ရအောင်ကာကွယ်နိုင်ပြီးဖြစ်လာရင်လည်းကုသလို့ရတယ်လို့စီးကျိုအထူးကုတွေကထောက်ပြကြပါတယ်ဒီအကြောင်းမြန်မာနိုင်ငံစီးကျိုသွေးကျိုယောဂအသင်းဥက္ကဋ္ဌစီးကျိုအထူးကုဆရာဝန်ကြီးနဲ့ကုန်းဒူးဆောင်ပါမောက္ခဒေါက်တာတင့်ဆွေလတ်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်။ Okay, စီဂျူစီဂျူထုခုဆရာဝန်ကြီးနဲ့ကုန်းဒူးဆောင်ပါမောက္ခဒေါက်တာတင့်ဆွေလတ်ခင်ဗျာ။ကျွန်တော်တို့စီဂျူယောဂရဲ့နောက်ဆက်တွဲအနေနဲ့နှလုံးယောဂတွေအဖြစ်များလာတဲ့အကြောင်းပြီးခဲ့တဲ့ဘက်ကပြောတဲ့နေရာမှာဖြစ်စီတဲ့အကြောင်းရင်းတွေနဲ့ဘယ်လိုလူတွေမှာအဖြစ်များတာ။နောက်ကာကွယ်ရေးအတွက်ကျန်းမာရေးနဲ့ညီအောင်စားတောက်နေထိုင်ပြီးကျမ်းမာရေးနဲ့ညီတဲ့ကိုလေးချင်းထိန်းတာနိုင်ဖို့ဆိုလိုတာကတော့အဝမလွန်ဘူးပေါ့စလို့တင်တဲ့သမင်းလိုကစီတက်ရှော့စားတာကိုပြောခဲ့ကြပါတယ်ဆရာကြီးဒီတစ်ခေါက်တော့ဆရာကြီးဒီကာကွယ်ရေးအတွက်နောက်ထပ်လှုပ်တင်တာတွေနဲ့ကုသမှုအသေးစိတ်တွေကိုပြောမှာပါဆရာကြီးအဲ့ဒီတော့ဒီကာကွယ်ရေးအတွက်နောက်ထပ်ဆက်လှုပ်တင်တာတွေကိုစပြောပြပေးပါလားဆရာကြီ
းအချိုတက်တွေပေါ့ကာကွယ်ရေးတွေပေါ့အချိုတွေပေါ့ free sugar လို့ခေါ်တဲ့အပေါင်းပေါက်တဲ့အချိုတွေတွေပေါ့မကော်ပြူတာမှာတရားရေးချက်တောက်တယ်ပေါ့အေးမင်းတွေတောက်တယ်ပေါ့အဲ့ဒါ free sugar တွေအပေါင်းကြီးတွေချောင်းကျင်းလို့လုပ်နေမှာအဲ့ဒါဆိုစီဂျူလည်းရှင်းလင်းနေလိမ့်မယ်နာမည်ရတာရှင်းလင်းနေနေပေါ့အဲ့ဒီမှာအချွေအကျူစပတ်ဆန်တာဂိုင်းရဲ့ကုတ်တီပါပါတယ်သူရကုတ်တော့လို့ရှင်ဘုပ္ပရှိရတဲ့တောက်တဲ့ချင်းချင်းစီရင်အချွတ်တည်းများတယ်အဲ့ကြောင့်မို့အဲ့ဒါရှောင်းမို့ဂိုင်းရဲ့ကုတ်တီအချွတ်မို့ပါဝဇီရကုတ်ပေါ့သူကျွန်တော်နောက်ပေါင်းစမ်းသပ်ကြရတာဂိုင်းဇီရကုတ်တောက်တဲ့သူတွေရတယ်တဲ့ခဝါနံကဲမှုနဲ့နာမည်ရတာရှင်းလင်းနေအချွေတွေတောက်တော့မှတက်နိုင်မှာရှောင်ကျင်မှုရှော့ဖို့ပေါ့နော
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီကာကွယ်နိုင်မဲ့အနေအထား
နောက်ထပ်ရတယ်ကျွန်တော်ဟင်းသီးရောစားသုံးခြင်းပေါ့ဟင်းသီးစရတဲ့နည်းနဲ့ကျွန်တော်စားသုံးမှုတူတယ်ပေါ့တော့စိတ်နဲ့ဟင်းသီးရတဲ့သတိစာမှာသမစ္ဆာပုဂံလို့လည်းမနေ့တော့လုံးပြေဆုံးကြတော့အသေးဆုံးသုံးချိန်တော့သုံးလုံးတော့စားရခြင်းပေါ့နောက်ပြီးဝင်လန်းဆိုခြင်းတော့အသေးဆုံးတော့အဲ့ဒီပုဂံလုံးနဲ့တဝက်ပေါ့မနေ့တော့ညတော့လောက်စားရခြင်းပေါ့ဒီနည်းနဲ့သတိဝင်စားသုံးတဲ့အချိန်လေးလုပ်ပြီးခြင်းနဲ့ကျွန်တော်လည်းပါကတော့ပြီးနေတယ်။ဘာတကူကလည်းအစီပေါ့ healthy fat ပေါ့ healthy fat ဆိုတဲ့ကမ္ဘာစံလွန်ဒီလိုဒေဂျာဒီလိုတာကြီးလို့ပေါ့အဲ့ဒါကြီးကစားသုံးမှုတင်တာပေါ့။နတ်ဒီပေးပြီးဆွတ်ဆွတ်ဆွတ်စားသုံးကြပါလေ။အစားတင်တာကတော့စားအုံးစီပေါ့။ဘာတကူကသိဆိုင်ရတဲ့ရတဲ့အစီပေါ့ဝက်စီရောငဲစီရောတာတော့စီပေါ့။အဲငါးစီရတာစားသုံးမှုရတယ်ဟောငါးကြီးကြီးကတော့ပြီးတာပဲ။အဲ့တော့ red meat ပေါ့ကျွန်တော်အညံရှိတဲ့အသားတွေကတော့မတည့်ရတော့ပဲစားမှုတင်တယ်ပေါ့အမေသာဝတ်သားစိတ်သားသူကစားတာပေါ့မင်းတို့အဲ့ဒါကြီးကတော့ဘုရားကြီးတဲ့ဘုရားစားတယ်အဖြူရောင်ရှိတဲ့အသားတွေပေါ့ငါ ဘယ်တော့ပေါ့ဘယ်တော့မှကျွန်တော်ရှုပ်လို့မှာတိုင်းနေစပေါ်ပေါ့စပေါ်ဖို့ကျွန်တော်စပေါ်လို့ပေါ့
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောကာကွယ်ဖို့ဘာတွေလုပ်သင့်တယ်လဲ
ကိုလက်ထုတ်ရှာမှုကတော့တနေ့ကိုကျွန်တော်မနစ်3ရက်လောက်အနည်းဆုံးပြနေတော့နေ့6ရက်လောက်ဒီလုပ်ဖို့လုပ်နေပေါ့နော်ဘယ်လောက်ဝင်လုံးရှုပ်ရှုပ်အဲ့ဒါပြင်ရင်လုပ်ပြီးပေါ့အဲ့တော့ဆိုရင် body weight ကို1.5 kg နိုင်မယ်ပေါ့ဆိုတော့တမန်ရောကဖြစ်အောင်ပါဝင်ဒီပေါ့သတ်ကချိလေးရောဖြစ်နေတယ်ကိုလည်းမတော့တဲ့တတ်တဲ့ပြီးနာမှာအမှုတွေတော့မရှိနဲ့သတ်ကဆိုင်ငါရဘွားပေါ့ကျေရကုန်ငါချိမတဲ့ကောင်လို့လို့ရတယ်အဲ့ဒါမျိုးဒီလိုပေါ့အဲ့ဒီမှာကျွန်တော်ဟိုတော့ပိုင်းမှာဖြစ်ပေါ်ပြီးတီဗီတွေကျွန်တော်စကားနဲ့တောင်းချောက်တာတွေ့ပြီးတော့မိတိုင်းကြည့်ပြီးတော့တထိုင်နေတဲ့အခါတွေအနေနဲ့တော့ထိုင်နိုင်တဲ့အခြေအနေကိုတော့ Facebook ကြီးချက်တင်လုပ်နေတာလေးပေါ့နော်အခုက minute 90ပေါ့အဲ့တချို့ကလည်း minute 60တိုင်းမှာထားပြီးတော့ငါမျိုးတော့ထားသူရှာမှုတူတယ်တော့ပြောတာလေပေါ့
ဟုတ်ကဲ့ဆရာတကယ်လို့ဒီယောဂဖြစ်လာပြီဆိုရင်ရောဆရာကြီးနှလုံးထိခက်လာပြီဆိုရင်ရောကုသမှုပိုင်းဘယ်လိုရှိလဲဆရာကြီ
းအဲပထမဆုံးကတော့နှလုံးယောဂဖြစ်လာပြီဆိုတာရှေ့ကပြန်ကလေးရပတ်အောင်တယ်လို့ပြောတယ်တော့ဘုံတော့ဘာမှမဟုတ်ဘူးတော့ဒီလိုယောဂလက္ခဏာကြီးပြနေတယ်ပေါ့အဲဒါပေမဲ့ရှိရသေးရောဖြစ်တဲ့နှလုံးသူရချင်တဲ့ယောဂကြတော့ chest pain လုံးဝမရှိဘဲနဲ့သူကယောဂတွေအဆုံးထိဖြစ်သွားတတ်တယ်အဲ့ဒါတော့ပြည်သားမှုတူတယ်ပေါ့ကြည့်ရမှာအောင်ကြော်ရထုံထိုင်းအောင်ကြော်ရပါရခဲ့တဲ့ကြောင့်ပေါ့ chest pain ရှိနေတယ်ဒီယောဂဖြစ်နေနိုင်တယ်ပေါ့အဲ့တော့အကောင်းဆုံးကတော့ဒီနှလုံးကြိုးကြောနဲ့ပတ်သက်တဲ့သတ်သက်စသေးမှုတွေကိုအနည်းဆုံးတစ်တက်တစ်ခါတော့ပုံမှန်သတ်သက်စသေးမှုတွေလို့ပြောရပါစသေးနေပြီးတော့ဘယ်လိုစရှိပြီဆိုရင်လည်းအကြမ်းတော့လေဆရာမများနဲ့ကြာတာပြီးတော့ပတ်တော်မှုလုပ်ပါမယ်အရေးကြီးတာတော့ aspirin လို့ covid drug ပဲလေးကျဲတဲ့ဈေးပေါ့
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီကုသနိုင်တဲ့အနေထား
တကယ်တော့ဒီမှာလူတွေကရေးမထားတာပါဆရာတွေးနေစီပေါ့အများကြီးပေါ့တွေးနေစီများကြီးကကျွန်တော်ကကြည့်နေပြလိုက်သူကဖြစ်နေပြတယ်ဖြစ်ချောင်းတွေကဖြစ်နေပြတယ်တွေးနေစီများကြီးတော့ကုစားတဲ့စီမျိုးစားကိုရှောင်ပြီးတော့တွေးနေစီများတဲ့ကျွန်းနဲ့တွေးနေစီကြားသေးတဲ့စီမျိုးအတူပါစတဲ့တဲ့သူလူစုပါစတဲ့တဲ့အဲ့ဒါလေးကိုကြည့်ကြည့်ရအောင်ပေါ့ပမာဏပြည့်အောင်တော့ပို့ဖို့ပဲပေါ့အဲ့ဒါကြီးကြည့်ပါလေတော့တွေးတူပေါ့တွေးတူဆိုရင်ကြည့်ကြည့်ရအောင်ထိတ်တာဘူးလို့ပါလေ။ဗျာလေးစက်ကူစေအောင်ဝီဒီယိုလုံးပါထိတ်တာဘူးလို့ပါလေ။တော့သူကတော့ဝီဒီယိုတက်ထိတ်နေခြင်းပေါ့။ဒီမှာသူကညထိတ်မှုလို့ပါလေ။ဝီဒီယိုကိုပြီးတဲ့ချိန်တော့ကျွန်တော်အထူးပြည်ထားယူခြင်းလို့ပါလေ။အဲမှာပြည်ကထိတ်ပြီးဒီကြောင့်သူကပြင်ကျသွားရင် hypoglycemia လို့ခေါ်တယ်။ဒီလေဒီလိုတည်းရန်ချသွန်းထွန်းခြင်းဟာတော့သမယောဂါကို heart attack ဖြစ်စေမှုပဲ။သူဆိုတဲ့ကြောင့်တရားဖြစ်တဲ့က hypoglycemia ကိုတတ်နိုင်ရမှာဖြစ်မဲ့စီမှုရေးပြီးမှုလို့ပါလေ။
ဟုတ်ကဲ့နောက်ထပ်ရောကုသမှုတွေ
နောက်တစ်ခုကတော့အခုစစ်ပေါ်စီးပွားရေးပေါ့ GLP-1 ဖြစ်တဲ့ဒီကကုသချက်နဲ့စီးမှုပေါ့သူပြီးလို့ရှိရင်တော့ပြည့်ကျက်ချက်နဲ့ယောဂါကိုသူဆိုရှိရတယ်တော့တာမပြီးနိုင်ရဲ့နောက်တစ်ခုက SGL ကျိုးကိုလည်းစီးပြီးပေါ့အဲ့ဒီပြည့်ကျက်ချက်နဲ့ယောဂါကိုသူပြရတယ်သူတော့တာမပြီးနိုင်စေဘူးဘုရားကလည်းပေါ့ဒီမှာတိုင်းနဲ့တိုင်းနေမှာဒီဒီလိုဒီလိုကုသမှုပါအဲ့ဒါကဒီကိုမရှိရသော်လည်း GLP-1 နဲ့ HGLP-2 ဖြစ်လာတယ်ပေါ့ရက်ပုံမှန်ကြီးတဲ့ HGLP စားပြီးဖြစ်ကြတယ်ပေါ့ဒီမှာတော့ကျွန်တော်ဒီမှာတင်နေတဲ့ဒီလိုတူစီဝါရီကအဲ့ဒါကိုရှိရှိနေတဲ့ GLP-1 ရှိတယ်ဒါမှ GLP ရှိတော့တိုက်တော့မဖြစ်နိုင်ဘူးပေါ့အဲ့တော့ဒီကိတက်ပေါ်တော့ကျွန်တော်မထိမဆင်းဘူးယူပြီးပြီးပဲအကျံပေးလို့ပါတယ
်ဟုတ်ကဲ့အခုလိုဒီစီဂျိုကြောင့်နှလုံးမထိခိုက်ရေးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
စီမီတူတွေနဲ့မကူဘူးတော့တကြောင်းနေတဲ့ဆရာဝန်ကြီးတွေကခီးရီရောက်ပုံမှန်စတဲ့မြင့်ပြပြီးတော့ပုံမှန်ကုတီကိုဒီရစီတိုင်းကိုအမှန်တော့ဒီနေ့ကျွန်တော်ကမှအတူပါစတဲ့လူစင်းကိုတနည်းမြင်ပြရမယ်စလုံးကြီးကစလုံးမရှော့တော့တယ်ခါကြလို့ကျွန်တော်မတော်ဘူးနဲ့ဒါထားပြီးတော့ဆရာဝန်ကြီးကတော့တောက်တယ်လို့ပြောတယ်။နောက်ဆရာဝန်ကြီးကလည်းဥပဒေထားမှာဒီပြည်ဝင်ကြီးကိုကြည့်တာပေါ့ဒီလိုမျိုးပဲပဲကိုကြည့်တာပေါ့ဘူးသမယောဂမရှိတဲ့စီမျိုးရေးပြီးလို့ဒီမှာသမယောဂရှိခဲ့တဲ့သမယောဂပြန်ကောင်းမဲ့စီမျိုးရေးပြီးလို့ပါပဲ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့တိုင်းရင်သတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်ထိုင်းခြေဆိုင် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်
မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တင်းလွှာမှာနားဆင်ရမှာတွေကတော့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုကျင်းသူရဲကောင်းဘွဲ့ပေးအပ်တဲ့အပေါ်ကျင်းလူထုအခြေပြုအဖွဲ့22ဖွဲ့ကနေကန့်ကွက်လိုက်ပါတယ်ရခိုင်ပြည်နယ်မှာရခိုင်တမတော် AA နဲ့မြမအစိုးရတမတော်တို့ကြားတိုက်ပွဲကြောင့်ကြေးရွာသားတွေတိမ်းရှောင်နေကြရတဲ့ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းတီပေါ်မြို့နယ်တဲမှာတိုက်ပွဲကြောင့်ဒေသခံလူထုတထောင်နီးပါးဟာနေရက်ကနေထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။တမရော်ကကွယ်ရေးဦးစီးချုပ်ပို့ချုပ်မှုကြီးမင်းအွန်လိုင်းကိုချင်းပြည်နယ်တီးတိမ်မျိုးစုံမီအသင်းကနေချင်းတရက်ကောင်းဘွဲ့ပေးအပ်တဲ့အပေါ်ဇုံမီចောင်းသားလူငယ်အဖွဲ့ဝင်ချင်းလူထုအခြေပြု22ဖွဲ့ကနေကန့်ကွက်လိုက်ပါတယ်။ဒီတိန်ဇိုမီအဖွဲ့အမည်ခံလူတစုရဲ့ချင်းတရေကောင်းစုဂုံပြုတ်ချင်းမြင့်တဲ့လှုပ်ရဟာပြည်သူငင်းချိုင်းရေးအမျိုးသားပြန်လည်ရင်ကြားစေရေးတိုင်းရင်းသားချင်းချင်းချစ်ကြည်စည်းလုံးရေးကိုထိခိုက်စေတယ်လို့ရှုမြင်ပြီးမိမိတို့ဇိုမီချင်းအမျိုးသားထုနဲ့လုံးဝမတက်ဆိုင်ပါကြောင်းပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒီဇင်ဘာလ4ရက်နေ့ကချင်းပြည်နယ်တီတိန်ဇိုမီအဖွဲ့ကကက်သလစ်ခရစ်ယာန်ဘုန်းတော်ကြီးโจเซฟทังนันโซมงอุซองเดอภเวกะนี่ตัมรอกากวยเยอูซีชุบโบชุมูจิเมออนไลน์โกနေပြည်တော်ပရင်နောင်ရိတ်သားမှာလာရောက်တွေ့ဆုံပြီးသူရဲကောင်းပွဲကိုဂုံပြုချင်းမြင့်ပေးအပ်ခဲ့တာပါဒီတိမ်မျိုးဆိုမီအတင်းတာဝန်ရှိသူတွေကတော့မြန်မာနိုင်ငံတပ်မတော်မှာရာထူးအကြီးဆုံးပုဂ္ဂိုလ်ကိုတရဲကောင်းအဖြစ်သတ်မှတ်ပေးအပ်တာဖြစ်တယ်လို့အသင်းထွေတွင်ရင်းမှုဥကပ်ခင်ပောင်ကပြောပါတယ်
ရခိုင်ပြည်နယ်ကမြို့နယ်တချို့မှာရခိုင်တပ်မတော် AA နဲ့မြန်မာစစ်ရသားတို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့အတွက်ကျေးရွာသားတချို့နေရာစွန့်ခွာပြီးစစ်ပြေးဒုက္ခတွေဖြစ်နှိစက်ရကျေးရွာတွေမှာခိုလုံနေကြရပါတယ်။ဒီဇင်ဘာလ17ရက်နေ့မနေ့ပိုင်းကဗုဒ္ဓတောင်မြို့နယ်ကံပြင်းကျေးရွာမြောက်ဘက်အသင်းချောင်းမှာတိုက်ပွဲဖြစ်ပွားခဲ့တဲ့အတွက်တန်ဃာတော်တွေပါဝင်ကျေးရွာသား200ကျော်ဟာရွာကစွန့်ခွာပြီးစီတောင်ရွာနဲ့စပါးသားရွာမှာခိုလုံနေကြရပါတယ်။အလားတူပုံလူကျုံမြို့နယ်ဖက်ဝချောင်းကျေးရွာမှာဒီဇင်ဘာလ9ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့တဲ့အတွက်စစ်ဘေးရှောင်ဒုက္ခသည်40ကျော်တင်မုံတန်းကျေးရွာမှာခိုလုံနေကြရတယ်လို့တင်မုံတန်းကျေးရွာအုပ်ချုပ်ရေးမှူးဦးသိန်းဝင်းကပြောပါတယ်။လွန်ခဲ့တဲ့နိုဝင်ဘာလကုန်ပိုင်းကစပြီးဘင်္ဂလားမြန်မာနယ်စပ်တခြားပါဝင်ဗုဒ္ဓတောင်မောင်းသောရသိတောင်မြောက်ဦးမင်းပြားနဲ့မြေပုံမြို့နယ်တွေမှာရခိုင်တပ်မတော် AA နဲ့မြန်မာစစ်ရသားတို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပါတယ်။
ထောင်တန်းနဲ့ငွေတန်းချမှတ်ထားတဲ့ကချင်တက်ကြလှုပ်ရှားသူ3ဦးကိုပြန်လွတ်ပေးဖို့မြစ်ကြီးနားမြို့မှာထောင်နဲ့ချီတဲ့ကချင်ပြည်သူတွေကနေစာနာပြတောင်းဆိုခဲ့ကြပါတယ်။ဒီဇင်ဘာလ17ရက်နေ့ကမြစ်ကြီးနားမြို့မနောကွေးမှန်စာနာထုတ်ဖော်ခဲ့ကြတာပါ။ဒီစာနာဖော်ထုတ်ပွဲကိုအာဏာပိုင်တွေကနောက်ဆက်တာမရှိပေမဲ့လည်းခွင့်ပြုချက်ရယူစဉ်ကတင်ပြထားတဲ့အထဲမှာမပါတဲ့ပိုစတာမှာရေးသားထားတာတွေကိုဖြုတ်တင်းခိုင်းတယ်လို့စာနာဖော်ထုတ်ရေးကော်မတီဝင်ဒေါ်မရမ်ဆန်ဒွေရာကပြောပါရယ်တမရော်ကိုအကြည်ညိုပြက်စီတဲ့ဆိုရဲဆွဲချက်နဲ့ကချင်တက်ကြွလှောက်ရှားသူကိုလွမ်ဆောင်ကိုစော်ကြက်နဲ့ဒေါ်နန်ဘူတို့ကိုပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့မှာမြစ်ချနာမြို့နယ်တရားရုံးကနေထောင်တန်းငွေတန်းချမှတ်ခဲ့တာပါတရားမြတ်သားမှုမရှိဘဲထောင်တန်းချမှတ်ခံရတဲ့ကချင်လူငယ်ကောင်းဆောင်3ဦးကိုကျဉ်ချက်မရှိအ мян ဆုံးလွတ်ပေးဖို့နဲ့တရားမြတ်သားမှုကိုဖော်ဆောင်ပေးဖို့ကချင်လူထုစာနာထုတ်ဖော်ပွဲကနေတိုက်တွန်းတောင်းဆိုထားပါတယ်
လာမယ့်2019ခုနှစ်မှာကရင်သမျိုးသားလုံးညီလာခံကျင်းပနိုင်ရေးအတွက်အကျိုးစီးပွားတရားလုပ်ဖို့ကရင်မျိုးသားစီလုံးညီညွတ်ရေးနဲ့ငင်းချမ်းရေးကော်မတီ KUPC စီဝေးမှာဆုံးဖြတ်ခဲ့ပါတယ်။ကရင်မျိုးသားညီလာခံကျင်းပရေးနဲ့ KNU ကငင်းချမ်းရေးဆွေးနွေးပွဲတရားဝင်ပါဝင်မှုရပ်ဆိုင်းထားခြင်းကို KUPC အနေနဲ့လက်ခံကြောင်းစတဲ့ဆုံးဖြတ်ချက်တွေပါဝင်ဆုံးဖြတ်ချက်6ချက်ကိုအခုလ10ရက်နေ့ကနေ17ရက်နေ့ထိထဝယ်မြို့နယ်မှာကျင်းပခဲ့တဲ့30ကြိမ်မြောက် KUPC စီဝေးကနေထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။KUBC ဟာကရင်နာကလှပစေဖို့လှုပ်ဆောင်ရန်အတွက်ကရင်တိုင်းသားလက်နက်ကန်ခေါင်းဆောင်တွေကရင်နိုင်ငံရေးပါတီခေါင်းဆောင်တွေကရင်ရေးရာဝန်ကြီးတွေနဲ့ကရင်ဘာသာရေးခေါင်းဆောင်တွေပါဝင်ပြီး2023ခုနှစ်ကဖွဲ့စည်းထားတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ
်။မွန်ပါတီအမည်နဲ့တရားဝင်မပုံတင်ခြင်းကိုခွင့်မပြုကြောင်းပြည်ထောင်စုရဲကောက်ပွဲကော်မရှင်နဲ့မွန်ပါတီတီထောင်လိုသူတို့ဒီဇင်ဘာ17ရက်နေ့မှာတွေ့ဆုံခဲ့ရမှာအတိပေးပြောကြားခဲ့တယ်လို့ပါတီတွက်ဖက်တွင်ရင်မှုတဲ့နိုင်လီးတမကပြောပါတယ်မွန်ပါတီလိုအမည်ပေးလိုက်မယ်ဆိုရင်မွန်တမျိုးသားလုံးကိုကိုစားပြုမဲ့အတိတ်ပဲတက်ရောက်သွားတဲ့အတွက်တခြားမွန်တွေထဲမှာနောက်ထပ်ပါတီထောင်မယ်ဆိုရင်မွန်တွေကိုကိုစားမပြုတဲ့သဘောတက်ရောက်သွားတာကြောင့်မွန်ပါတီအမည်ကိုကော်မရှင်နေနဲ့တဘောမတူဘူး ဆိုပါတယ်နေပြည်တော်ရှိပြည်ထောင်စုရဲ့ကောက်ပွဲကော်မရှင်ရုံးမှာကော်မရှင်ဥက္ကဋ္ဌအပါအဝင်အဖွဲ့များနဲ့အတူမွန်ပါတီကနိုင်လေးသမားနဲ့နိုင်စံတင်တို့ကိုဒီဇင်ဘာလ11ရက်နေ့မှာတွေ့ဆုံခဲ့တာပါပါတီတီထောင်လို့သူပုဂ္ဂိုလ်17ဦးတို့နဲ့တပံပြန်လဲဆွေးနွေးပြီးမွန်ညင်ညွတ်ရဲ့ပါတီအမည်နဲ့မကြာခင်မှာ
အမြန်ဆုံးမပုံတင်ဖို့ကြိုးပမ်းလှုပ်ဆောင်သွားမယ်လို့လိုင်လိုက်ပါကပြောပါတယ်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်ထဲမှာတိုက်ပွဲတွေထပ်မံဖြစ်ပွားတဲ့အတွက်ဒေသခံလူထုတထောင်နီးပါးဟာနေရက်ကနေထွက်ပြေးတိမ်းရှောင်နေရပါတယ် လက်နက်ကင်တပ်ဖွဲ့တွေများပြားတဲ့တီဘောမြို့နယ်နမ်ခေါ်အုပ်စုမှာနိုဝင်ဘာလနဲ့ဒီဇင်ဘာလအတွင်းမှာပဲတီဘောမြို့နယ်ထဲမှာတိုက်ပွဲတွေကြောင့်ဒေသခံလူထုတွေဟာသုံးကြိမ်ထက်မနည်းစစ်ဘေးရှောင်နေကြရပါတယ်
ဒီဇင်ဘာလ10ရက်နေ့ကတီဘောမြို့တောင်ဘက်မှာရှိတဲ့နမ်ခေါ်အုပ်စုအတွင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့လို့ဟိုနာရွာခိုင်လုံရွာတွန်ကျန်းရွာတာလုံရွာနဲ့ကုန်းစော့ကျေးရွာအုပ်စုခိုင်ဟိုးရွာကဒေသခံရွာသားတွေဟာဟိုနာရွာကပုံကြီးကျောင်းနဲ့မန်ဆမ်ရေကျရွာကပုံကြီးကျောင်းနနီယာမှာစစ်ဘေးရှောင်ခိုးလုံနေကြရတာဖြစ်ပါတယ်လောလောဆယ်မှာတော့နေရမပြန်နိုင်သေးတဲ့စစ်ဘေးရှောင်တွေအနေ
ဒီနေ့ပြန်လာတော့ခဲတန်းတင်နှံတွင်းအစိုးရစစ်တပ်ဘက်ကနှစ်ယောက်ထိခိုက်တန်ရာရတယ်ဘယ်ဖွဲ့နဲ့တိုက်ပွဲဖြစ်တာတော့မသိဘူးအစိုးရစစ်ကြောင်းကမိုင်းရဲ့ဘက်ကလာတယ်ဟိုနားရွာတပ်လုံရွာနဲ့ဝမ်ဟုံရွာတွေမှာစစ်ကြောင်းချပြီးလှုပ်ရှားနေတာအခုထိပါပဲ
စစ်ဘေးရှောင်တွေဟာလေယာဉ်ချန်တွေပစ်ထားရပြီးအခြေအနေမအေးချမ်းနေတာကြောင့်နေရာမပြောင်းနိုင်ကြတဲ့ဘူးလို့ဟိုနားဖုန်ကြီးကြောင်းရောက်တွန်ကျန်းရွာသူနိုင်လုံကပြောပါတယ်။တီဘောမြို့နယ်နားမခေါ်အုပ်စုမှာအစိုးရတပ်မတော်အပြင်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင် SSPP SSA နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်RCSS SSA တို့လှုပ်ရှားသွားလာနေပါတယ်။
မြေမြုပ်မိုင်းအနေရရှင်လင်းရေးအတွက်မွန်ပြည်သက်ပါတီနဲ့ကရင်အမျိုးသားအစည်းအရုံး KNU တို့ကြားတွဲဆုံဆွေးနွေးပြီးသဘောတူညီမှုတွေရရှိခဲ့ပါတယ်။နှစ်ဖက်ဆွေးနွေးချက်အရမကြခင်မှာသဘောတူလက်မှတ်ရေးထိုးသွားမယ်လို့ဆိုပါတယ်။မိကလျာမောင်ကစူးစီးတင်ဆက်ထားပါတယ်။ပြီးခဲ့တဲ့လပိုင်းတွေအတွင်းမှာမြေမြုပ်မိုင်း၄ချိန်ပောက်ခွဲခဲ့တဲ့တနင်္လာရီတိုင်းဒေသကြီးရေပြည်မြို့နယ်မှာမိုင်း ချက်ကြပြီးမကြခင်မှာလက်မှတ်ရေးထိုးသွားမယ်လို့ဝန်ပြည်တစ်ပါတီတဝဲခရိုင်ဥက္ကဋ္ဌနိုင်ရန်ထွန်းကမွန်ပါတာနဲ့အခုလိုပဲပြောပါတယ်
တရားရမသဘောတူညီချက်တွေရရှိခဲ့ကြပြီးတော့အဲ့ဒီလုပ်ငန်းတွေအကောင့်တွေဖော်ဖို့အတွက်မကြခင်မှာသဘောတူညီချက်တွေကိုလက်မှတ်ရေးဆိုးကြမှာဖြစ်ပါတယ
် KNU ဝင်းရင်းမျိုးနဲ့တရားသူကြီးစောစီတူထွန်းနဲ့မွန်ပြည်တစ်ပါတီတဝဲခရိုင်အမှတ်နှစ်တိုက်ရင်ကတိုက်ရင်မှုဒုဗိုလ်မှူးကြီးချမ်းလွန်တို့ဦးဆောင်တဲ့နှစ်ဖက်ကိုယ်စားလှယ်ဖွဲ့တွေဟာပြီးခဲ့တဲ့ဒီဇင်ဘာ9ရက်နေ့နဲ့9ရက်နေ့တွေမှာရင်းမျိုးနယ်မှာနှစ်ကြိမ်တွေ့ဆုံဆွေးနွေးခဲ့တာပါKNU ဝင်းရည်မြို့နယ်တရားသူကြီးစောစီသူထွန်းပြောတာကတော့ဒီဒေသတည်ငြိမ်အေးချမ်းဖို့အတွက်က KNU နဲ့မွန်ပြည်တပ်တို့ဆက်ဆံမှုအပေါ်မှာမူတည်နေတဲ့အတွက်မကြခင်မှာလက်မှတ်ရေးထိုးကြမယ်လို့ဆိုပါတယ်
။ကြာခင်မှာတော့လက်မှတ်ထိုးဖို့အစီအစဉ်ရှိတဲ့ကျွန်တော်တို့ဟာရည်ရှိမှာဒီလိုကရှိတဲ့နေထိုင်ပြီးတော့အပြာလာရည်ကြည်စိတ်ချမှုနဲ့ဒီကနာထားပြီးတော့အနေနဲ့ဒီကတည်ငြိမ်အေးချမ်းဖို့အတွက်ကကျွန်တော်တို့နှစ်ဖက်ရဲ့စိတ်ချမှုနဲ့ရည်ရှိမှုအပေါ်မှာပဲမူတည်ပါတယ်။
KNU နဲ့မွန်ပြည်တပ်တို့နယ်မြေညင်းပွားဖြစ်နေကြတဲ့ရေဖြူမြို့နယ်အလဲစခန်းကျေးရွာကြီးကကြောင်ရှာခွင်းဒေသတဝိုက်မှာရာဘာချန်၊ကွန်းသီးချန်၊ဒူးရင်ချန်တွေအရေးအတွက်၄ရာဝန်းကျင်ကစိုက်ပျိုးလှုပ်ကန့်နေကြတာဖြစ်ပြီးပြီးခဲ့တဲ့နိုဝင်ဘာလနဲ့အောက်တိုဘာလတွေအတွင်းမှာလည်းလူသွားလာတဲ့ချန်တွေမှာမြေမြောက်မိုင်း၄ချိန်ပောက်ကွဲခဲ့လို့လူ၃ယောက်ခြေထောက်ဖြတ်ခဲ့ရတဲ့အထိဒဏ်ရာရရှိခဲ့ပါတယ်လက်ရှိချိန်မှာ channel လုံးဝမသွားရဲဖြစ်နေကြပြီးစီးပွားရေးနဲ့စားဝတ်နေရေးပါထိခိုက်လာနေတာကြောင့်ဒေသခံတွေစိုးရိမ်စိမ့်နေလာရောက်တင်ပြခဲ့တယ်လို့မွန်ပြည်နယ်လွှတ်တော်ဒုဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကအခုလိုပဲပြောပါဗျာ
ကရကရဒီမှာနေသိတော့ခြေထောက်ကျတာတွေဟိုအသက်အန္တရာယ်တွေစိုးရိမ်ရတာတွေအခုဆိုလို့ရှိရင်မသွားရဲမလာရဲစီးပွားရေးအတွက်ကိုစားဝတ်နေရဲအတွက်ကိုရပ်တည်နေရတဲ့ဒီခြံလုပ်ငန်းကိုတောင်မှမလုပ်ရဲတဲ့အနေအထားမျိုးစိုးရိမ်ဒီပါမှုတွေအပြည့်ဖြစ်နေတယ်ဆိုတဲ့အကြောင်းဝိုင်းဝန်းကူညီဖြည့်ရှင်းပေးဖို့တို့ကသင်ပြတောင်းဆိုတယ်
ဒီဖြစ်စဉ်ကိုတနင်္လာရီတိုင်းဒေသကြီးမှာရှိတဲ့ပြစ်ခတ်တိုက်ခိုက်မှုရစံရေးပူးတွဲစောင့်ကြည့်ရေးကော်မတီ GMCS ကလည်းဝင်ရောက်ဖြည့်ရှင်းပေးတာမရှိခဲ့ပါဘူးရှင်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။တမရော်ကကွယ်ရေးဦးစီးချုပ်ဘွတ်ချုပ်မူချင်းမင်းအောင်လိုင်းကိုချင်းပြည်နယ်တီးတိမ်မြို့စုံမီအတင်းကနေချင်းတွေရကောင်းပွဲ့ပေးအပ်တဲ့အပေါ်ချင်းလူထုအခြေပြု22ဖွဲ့ကနေကန့်ကွက်လိုက်ပါတယ်။ရခိုင်ပြည်နယ်ကမြို့နယ်တချို့မှာရခိုင်တမရော်အေအေနဲ့မြန်မာအစိုးရတို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးကျေးရွာသားတို့စစ်ပြေးဒုက္ခသည်တွေအဖြစ်နှိမ့်ဆက်ရကျေးရွာတွေမှာခိုလုံနေကြရပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
BNI ဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တရင်သတင်းလွာကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်။ VOA American အတန်ကနေဒီကနေ့ညနေမှာထုတ်လွှင့်သွားမယ့်6နာရီခွဲကနေ9နာရီအထိအစီအစဉ်တွေကိုတော့လိုင်းနိုမီတာ79 25တို့ကနေဖမ်းယူနားဆင်နေပါတယ်ခင်ဗျာအခုတော့ဇန်နေသေးတဲ့အချိန်တော့တွင်မှာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါအောင်ဗျာ
အိန္ဒိယနိုင်ငံသားကဘာလှည့်ခီးသွားတဲ့အနေနဲ့မြန်မာနိုင်ငံကိုလာရောက်တဲ့အခါမှာဒီဇင်ဘာလ23ရက်ကျက်သပတေးနေ့ကစပြီးနေပြည်တော်ရန်ကုန်နဲ့မန္တလေးနိုင်ငံတကာလေဆိပ်တွေကနေဝင်ရောက်လာတဲ့အခါဆက်ရောက်ဗီဇာကိုတောင်းခံနိုင်ကြတော့မှာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာအိန္ဒိယအသံမကြီးဗိက္ရမ်မစ်ရီကရန်ကုန်မှာအခုလိုပြောကြားလိုက်တာပါ။အိန္ဒိယသမ္မတရမ်နတ်ကိုဗင်းရဲ့လက်ရှိမြန်မာနိုင်ငံခီးစဉ်အတွင်းအခုလိုကြေညာခဲ့တာဖြစ်ပါတယ်။ဒီဆက်ရောက်ဗီဇာအသုံးပြုခွင့်နဲ့အတူအိန္ဒိယနိုင်ငံသားတွေမြန်မာနိုင်ငံကိုလေကြောင်းကနေလာရောက်လည်ပတ်နိုင်ကြမှာဖြစ်ပြီးနှစ်နိုင်ငံနိုင်ငံသားအချင်းချင်းဆက်ဆံရေးဖလှယ်မှုတိုးမြင့်မယ်အပြင်ကမ္ဘာလှည့်ခီးသွားလုပ်ငန်းလည်းတိုးမြင့်မှုရှိတယ်လို့အိန္ဒိယနိုင်ငံသားရဲ့အတွင်းဝန်ဂိုခေါကပြောပါတယ်။အိန္ဒိယသမ္မတကိုဗန်းရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့အိန္ဒိယနဲ့မြန်မာအကြားသဘောတူညီမှုနှစ်ရက်လက်မှတ်ရေးထိုးခဲ့ကြရမှာတရားသူကြီးနဲ့တရားရေးဌာနအရာရှိတွေကိုအိန္ဒိယမှာလက်ကျင့်သင်တန်းပေးဖို့နဲ့သိပ္ပံနဲ့ဤပညာရက်ပူပန်ဆောင်ရွက်ရေးတွေလည်းပါဝင်ပါတယ်။အိန္ဒိယသမ္မတဟာဗုဒ္ဓဘူးနေကရန်ကုန်မှာရှိတဲ့နောက်ဆုံးအသက်ရှင်ကျန်ရတဲ့အိန္ဒိယစစ်တပ်ရဲ့စစ်မှုထမ်းဟောင်း၉ဦးတို့နဲ့တွားရောက်တွေ့ဆုံခဲ့ပါတယ်။သမ္မတဟာအိန္ဒိယကုမ္ပဏီ45ခုကနေ50ထိပါဝင်တဲ့အိန္ဒိယစီးပွားရေးလုပ်ငန်းပြပွဲကိုချက်တဲ့ပရိနေမှာဖွင့်လှစ်တာဖြစ်ပြီးတော့ဓမ္မဇောတိကဝိပဿနာတရားစခန်းကိုလည်းတွားရောက်မှာပါ။ချက်တဲ့ပရိနေမနေ့ပိုင်းမှာတော့သမ္မတကိုဗင်းနဲ့သမ္မတဂရောတို့ဟာနယူးဒေးလီကိုပြန်လည်ထွက်ခွာမှာဖြစ်ပါတယ်။အိန္ဒိယသမ္မတရဲ့၅ရက်ကြာခီးစဉ်တွင်နေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့နဲ့တွေ့ဆုံပြီးနှစ်နိုင်ငံနဲ့နိုင်ငံတကာအရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တာပါ။ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာစစ်တပ်ကရဲစစ်စစ်နှိမ်နှင်းခဲ့မှုကိုဂျန်နိုဆိုက်ကလူမျိုးတုံးတပ်ဖြတ်မှုဖြစ်ခေါ်ဆိုသတ်မှတ်ဖို့အတွက်အမေရိကန်ပြည်ထောင်စုအောက်လွှတ်တော်ကချက်တပရင်းနေမှာပဲတခဲနဲ့အတည်ပြုလိုက်ပါပြီ။ထောက်ခံမဲ364မဲကန့်ကွက်မဲ1မဲထောက်ခံမဲ3ပုံ2ပုံရရှိတဲ့အတွက်အတည်ပြုလိုက်တာလို့ပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူဟာသူ့ရဲ့ကိုယ့်ရဲ့ရှင်းနေဟောင်းကိုဥပဒေချိုးဖောက်ဖို့ဘယ်တော့မှမညွှန်ကြားခဲ့ဘူးလို့ပြောပါတယ်။အမေရိကန်ဆိုရဲအာဖရိကနိုင်ငံတွေပေါ်ထားတဲ့ရှိတဲ့မူဝါဒအသစ်ကိုသမ္မတဒေါ်နယ်ထရမ့်ကအတည်ပြုလိုက်ပါပြီ
။ကျေးဇူးပါခင်ဗျာ။သတင်းညွှန်ချက်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လွှင့်ရမှုကအကိုကြောင်လင်းဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒရယ်စမစ်ဖြစ်ပါတယ်။တောက်တန်နေမနဲ့ဖက်6နိုင်ရည်9နိုင်အထိ VOA စီစဉ်နေကိုလိုင်းနိုမီတာ32 40 48နဲ့လိုင်းလမ်းမီတာ 190 ရူအနီထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောရရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကြော်ရွှင်ပွဲရအနေနဲ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.